Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမတ်လ30ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်ခီထိုက်ပါ
ကျွန်မဆုမြတ်မမရှင်မြန်မာနိုင်ငံမှာတနိုင်ငံလုံးသကောင်စင်းတွေစတင်ကောက်ခံနေပါပြီလင်းပြန်တမ်းမှုကိုမှတ်တမ်းတင်တဲ့ black box ကိုရှာဖွေနိုင်မဲ့အစစ်မြေနည်းပညာသုံးဆက်ကိုဩစတြေးလျစစ်သည်မော်မှာတက်ဆင်ပြီးတော့ပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ရှိနိုင်မဲ့နေရာစီကိုသွားနေပါပြီဒီလိုနိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ကြေညာပေးဖို့ရှိပါတယ်ရှင
်ကောက်ပါပြီရှင်သတင်းတွေကြေညာအပြီးမှာတော့ဒီကနေ့စတင်ကောက်ယူတဲ့ပြည်လုံးကျွတ်သကောင်စင်းရဲ့စတင်ချိန်မှာမငြိမ်မသက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ရဲ့အခြေအနေဘယ်လိုရှိလဲဆိုတာကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ
်။ဒီကဲ၄-၅ရက်လောက်ကပေါ့အဲ့လိုမျိုးဒီချိန်မှာသကောင်စင်းမကောက်ပါနဲ့အဲ့လိုမျိုးလဲဒီမှာတော့ငါလက်မခံဘူးအဲ့လိုရေးထားတဲ့ဟာတွေတော့အခုလည်းအကုန်လုံးဖြုတ်လိုက်ပြီးသာသနာ့လည်းနေလည်းတချို့ရင်တွေမှာအကုန်လုံးချထားပြီ။
ရခိုင်ဒေသခံတို့ရဲ့ပြောကြားချက်ပါရှင်အပြည့်အစုံကိုတော့မကြခင်မှာနားဆင်ကြရပါမယ်ဒီနောက်မှာတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာများခန္ဓာနဲ့တက်ကြီးစကားအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပ
ါမြန်မာနိုင်ငံမှာပြည်လုံးကျွတ်သကောင်စင်းကိုဒီကနေ့စတင်ကောက်ခံပါတယ်နှစ်ပေါင်း30အတွင်းပထမဆုံးသကောင်စင်းကောက်ယူမှုအတွင်းမှာမြန်မာနိုင်ငံနယ်နိမိတ်ထဲမှာရှိသမျှလူတိုင်းကိုစည်ရင်ယူမှာဖြစ်ပါတယ်။တိုင်းရင်းသားလူမျိုးစုနိုင်ငံသားဟုတ်မဟုတ်စတဲ့အကြောင်းတွေနဲ့သက်ဆိုင်မှုမရှိဘဲစည်ရင်ကောက်ရမှာပါ။မြန်မာနိုင်ငံထဲမှာလက်ရှိသတ်မှတ်ထားတဲ့တိုင်းရင်းသား135မျိုးထဲမှာကိုယ်ပယ်ထဲမှာအကျုံးဝင်နေဆိုတာကိုရွေးချယ်နိုင်ပြီးတော့ဒီ135မျိုးထဲမှာမပါရင်အခြားဆိုတဲ့ခေါင်းစဉ်အောက်မှာစည်ရင်ထည့်မှာဖြစ်တယ်လို့သကောင်စင်းတာဝန်ရှိသူတွေကပြောပါတယ်စည်ရင်ကောက်တဲ့သူတွေဘက်ကဘာလူမျိုးလဲဆိုတာမေးပိုင်ခွင့်မရှိဘူးလို့လည်းဆိုပါတယ်ဒါပေမဲ့စည်ရင်ထဲမှာရိုဟင်ဂျာဆိုတာကိုထည့်သွင်းမှာမဟုတ်ဘူးလို့သမ္မတပြောခွင့်ရသူဦးရဲထွတ်ကအခုလိုပြောပါတယ
်အိမ်တိမ်ကိုမေးတဲ့ခါမှာဟုတ်လား तू ကရိုဟင်ဂျာလို့ဖြစ်နေတယ်ဆိုကျွန်တော်ဒါဆက်ပြီးတော့လက်ခံမှာမဟုတ်ဘူးเนาะ तू ဘင်္ဂါလီလို့ဖြစ်ရင်ရမယ်တခြားသမ္မတကကုတ်နံပါတ်ဖြစ်ရင်ရဒီလိုရိုဟင်ဂျာလို့ပြောတော့ကျွန်တော်စည်ရင်ရေးသွင်းမှာ
အခုသကောင်စင်းကောက်ယူမှုအတွက်မြန်မာအစိုးရကိုအဓိကထောက်ပံ့ပေးတဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ရဲ့ထုတ်ပြန်ချက်ထဲမှာတော့သကောင်စင်းကောက်ခံမှုရဲ့အခြေခံသဘောတရားကဒီစည်ရင်ထဲမှာလူတိုင်းပါဝင်ခွင့်ရှိရမယ်လူတဦးတယောက်တိုင်းကသူတို့ဟာဘယ်တိုင်းရင်းသားလူမျိုးထဲမှာအကျုံးဝင်တယ်ဆိုတာကိုဆုံးဖြတ်ပိုင်ခွင့်ရှိရမယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းဒီရခိုင်ပြည်နယ်စစ်တွေမြို့မှာရိုဟင်ဂျာဆိုတဲ့နာမည်ကိုသကောင်စင်းထဲမှာမထည့်အောင်လို့ကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတချို့ကသာသနာအလံတွေကိုအိမ်တွေရှေ့မှာလွှင့်ထူထားကြရာကနေပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးနေတဲ့အဖွဲ့အစည်းတွေအပေါ်မှာအကြမ်းဖက်တိုက်ခိုက်တဲ့အထိဖြစ်ပေါ်ခဲ့ပါတယ်။တကောင်စင်းကောက်ခံမှုဟာနိုင်ငံရေးရည်ရွယ်ချက်ရှိနိုင်တယ်လို့ဆိုပြီးတော့လူနည်းစုတိုင်းရင်းသားအဖွဲ့တချို့ကလည်းစိုးရိမ်နေကြပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KIO ကတော့သူတို့ထိန်းချုပ်နယ်မြေတွေထဲမှာတကောင်စင်းကောက်ခံခွင့်ပေးမှာမဟုတ်ဘူးလို့ပြောထားပါတယ်။ဧပြီလ10ရက်နေ့အထိကောက်ခံမဲ့သကောင်စင်းစစ်တမ်းတွေကိုမှတ်တမ်းအဖြစ်နဲ့သိမ်းတဲ့အခါမှာဖြေဆိုသူတွေရဲ့နံပါတ်တွေကိုသိမ်းဆီးထားမှာမဟုတ်ဘဲကိန်းဂဏန်းအချက်အလက်တွေကိုသာယူမှာဖြစ်တယ်လို့သကောင်စင်းကောက်ခံရေးတာဝန်ရှိသူတွေကပြောပါတယ်။ရရှိတဲ့စစ်တမ်းတွေကပညာရေးကျန်းမာရေးဖွံ့ဖြိုးတိုးတက်ရေးအတွက်အစီအစဉ်ချနိုင်ဖို့တခါဒီလိုအပ်တဲ့ဝန်ဆောင်မှုတွေပေးနိုင်ဖို့နဲ့အရင်းအမြစ်တွေကိုထိထိရောက်ရောက်ခွဲဝေနိုင်ဖို့ဖြစ်တယ်လို့ဆိုထားပါတယ်ရှင်။
မြန်မာကိုရီးယားနိုင်ငံကတော့ဒီအစိုးရကပေရင်းတက်ဒုံးကြီးတွေကိုလက်တလောပြစ်လွှတ်ခဲ့တဲ့အပေါ်မှာကုလသမဂ္ဂလူမျိုးရေးကောင်စီကအပြစ်တင်ခဲ့ပြီးတဲ့နောက်မှာကိုပဲနျူကလ িয়ার ဆန်းသတ်မှုကိုပုံစံသစ်နဲ့လုပ်မယ်လို့မြန်မာကိုရီးယားကထပ်ပြီးတော့ချိန်ကြောက်လိုက်ပါတယ်။အမေရိကန်ကနျူကလ িয়ার စစ်ပွဲအတွက်လေ့ကျင့်နေတာကိုတော့မျက်ကွယ်ပြုထားပြီးမြန်မာကိုရီးယားစစ်တပ်ကကိုယ်နိုင်ငံကိုကာကွယ်ဖို့ရော့ကက်ဒုံးပြစ်လွှတ်ဆန်းသတ်တဲ့အပေါ်ကုလသမဂ္ဂကဝေဖန်ပြစ်တင်တာကိုသတိမခံနိုင်ဘူးလို့မြန်မာကိုရီးယားနိုင်ငံရဲ့ဌာနကဒီကနေ့ကြေညာချက်ထုတ်ပါတယ်။မြောက်ကိုရီးယားကတာလတ်ပြစ်ပေရင်းတက်ဒုံးနှစ်ဆင်းကိုဘရူးနေတုန်းကကိုရီးယားကျွန်းဆွေအရှိတ်ဘက်ကိုပြစ်လွတ်ခဲ့ပြီးနောက်တနေ့မှာပဲဒါဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့လူမျိုးရေးကောင်စီကအပြစ်တင်ခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေပူးတွဲစီးရေးလေ့ကျင့်တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားအစိုးရကဒုံးကြီးတွေပြစ်လွတ်ဆန်းသတ်မှုတွေကိုဇက်တိုက်ပြုလုပ်ခဲ့ပါတယ်။
လေရင်ပြန်တမ်းမှုကိုမှတ်တမ်းတင်တဲ့ black box ကိုရှာဖွေနိုင်မဲ့အမေရိကန်လို့အစစ်မြေနည်းပညာသုံးဆက်တက်ထားတဲ့ဩစတြေးလျသင်္ဘောတစ်စီးဟာစစ်သင်္ဘောတစ်စီးဟာပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကိုရှာဖွေဖို့သွားနေပြီလို့ဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်။လေယာဉ်ပြတ်ကျခဲ့တာဖြစ်နိုင်တယ်လို့ခန့်မှန်းရတဲ့နေရာစီကိုအဲ့ဒီ black box ရှာဆက်တက်ထားတဲ့ HMAS Ocean Shield စစ်သည်မော်ရောက်ဖို့ဟာရက်အနည်းငယ်ကြာမှဖြစ်ပါတယ်။ Australia နိုင်ငံ Perth မြို့ရဲ့အနောက်ဘက်အိန္ဒိယသမုဒ္ဒရာတွေကကျယ်ပြောလာတဲ့နေရာမှာသင်္ဘော၁၀စီးလေယာဉ်၁၀စီးကိုတုံးပြီးတော့လေယာဉ်ပြောက်ကိုဒီကနေ့တနင်္ဂနွေနေ့မှာရှာနေကြပါတယ်။ဒီချိန်ထဲမှာပဲဒေါသထွက်နေကြတဲ့တရုတ်မိသားစုဝင်ဒါစင်နဲ့ချီဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့စီကိုဒီကနေ့ကိုရောက်လာကြပါတယ်။အရေးကြီးတဲ့သတင်းချက်လက်တွေကိုမလေးရှားအစိုးရကဖုံးကွယ်ထားတယ်လို့ဆွဆွဲပြီးတော့သူတို့မိသားစုဝင်တွေပါသွားတဲ့လေရင်ဘာဖြစ်သွားတယ်ဆိုတာကိုထဲထဲဝင်ဝင်ပြောပြဖို့တောင်းဆိုနေကြပါတယ်။ရှေ့ရနေတဲ့ကပျောက်သွားတဲ့လေရင်ပေါ်မှာတရုတ်လူမျိုးအများစုပါသွားတာပါ။မလေးရှားလေကြောင်းလိုင်းလေရင်နဲ့အယောင်ဆင်တူတဲ့အရာဝတ္ထုတွေကိုတရုတ်ရှာဖွေရေးလေရင်တွေပေါ်ကနေပြီးတော့စနေနေ့ကတွေ့ရှိပါတယ်။အဲ့ဒီအရာဝတ္ထုတွေရောဆယ်ယူနိုင်ခဲ့တဲ့အရာတွေပါမလေးရှားလေရင်အပိုင်းအစတွေဖြစ်တယ်ဆိုတာကိုအတိမပြုတ်နိုင်သေးဘူးလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ရှင်။
အမေရိကန်မျိုးသားလူမျိုးရေးအေဂျင်စီ NSA ကဂျမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်နဲ့ပတ်သက်တဲ့သတင်းချက်လက်300ကျော်ထိမ့်သိမ်းထားတဲ့အကြောင်းအမေရိကန်နိုင်ငံရဲ့လူမျိုးရေးစီစဉ်နေကြောင့်နှစ်နိုင်ငံဆက်ဆံရေးအခြေအနေပေါ်တည်ရောက်မှုရှိနိုင်တဲ့အခြေအနေတွေကိုဂျာမနီနိုင်ငံထုတ် Das Spiegel Magazine ကဖော်ပြလိုက်ပါတယ်။ပီရူ၊ဆိုမာလီယာ၊ဘဲလာရုစ်အပါအဝင်တခြားနိုင်ငံတိုင်းပြည်ခေါင်းဆောင်တို့ရဲ့ရှုပ်ဝဲသတင်းချက်တွေနဲ့အတူဂျာမန်ဝန်ကြီးချုပ်ရဲ့သတင်းကျက်လက်တွေပါဝင်တာဖြစ်တယ်လို့ဒီမဂ္ဂဇင်းကဖော်ပြပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ Contract ဝန်ထမ်း Edward Snowden စီကပေါက်ကြားတဲ့စာရွက်စာတမ်းတချို့ကနေဒီသတင်းကိုရတာဖြစ်တယ်လို့မဂ္ဂဇင်းရဲ့စနေနေ့လုပ်သတင်းတစ်ပုဒ်မှာဖော်ပြပါတယ်။ Edward Snowden ဟာရုရှားမှာနိုင်ငံရေးခိုလုံခွင့်မတောင်းခင်သတင်းချက်လက်တိတက်သမား9တန်းခိုးယူသွားခဲ့တယ်လို့မျိုးသားလုံခြုံရေးအေဂျင်စီကပြောဆိုထားပါတယ်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 1.3 လိုင်းနိုမီတာ25 kHz 1.165 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ယူကရိန်းကိစ္စနဲ့ပတ်သက်လို့တန်တမေးအရာအဖြေချဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တယ်လီဖုန်းဆက်သွယ်စကားပြောမှုကနေပြီးတော့အခုလိုနိုင်ငံသားရေးဝန်ကြီးနှစ်ယောက်နောက်ထပ်တွေ့ဆုံဆွေးနွေးဖို့ဖြစ်လာတာပါ။အခုရက်ပိုင်းတွေအတွင်းယူကရိန်းနိုင်ငံရဲ့နယ်စပ်ဒေသတွေမှာရုရှားတပ်တွေတင်ကားတွေအပြင်စစ်သည်မော်တွေကိုရုရှားဘက်ကအဆက်မပြတ်တိုးချနေပါတယ်။ဒါပေမဲ့ရုရှားအနေနဲ့ယူကရိန်းနိုင်ငံထဲကိုတပ်တွေဆေးလွှတ်ဖို့အစီအစဉ်မရှိဘူးလို့နိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်ကစနေနေ့တုန်းကပဲပြောကြားခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံမှာပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ရင်လက်ရှင်နဝတ်အစိုးရကိုစမ်းသပ်တဲ့အထက်လွှတ်တော်ဥပဒေပြုအမှတ်တွေရေးချေတဲ့ရွေးကောက်ပွဲတစ်ခုကိုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်။လွှတ်တော်ရွေးကောက်ပွဲအတွက်မဲယုံတွေကိုစဖွင့်လိုက်ခဲ့ပြီးတော့ဒီလူလူကမဲဆန္ဒတွေပြီးခဲ့ကြပါတယ်။စနေနေ့ကဝန်ကြီးချုပ်ရင်းနှက်ရာထူးကနှုတ်ထွက်ပြီးဖို့ထောင်းနေချီတဲ့လူလူလက်မော်ထွက်ဆန္ဒပြခဲ့ပြီးတော့ဒီနေ့နေ့မှာတော့ထိုင်းအထက်လွှတ်တော်အတွက်အခုလိုဆန္ဒမဲပေးပွဲကျင်းပခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လပိုင်းကအောက်လွှတ်တော်အတွက်ကျင်းပတဲ့ဆန္ဒမဲပေးပွဲကိုအတိုက်ခံတွေကသတိမှောက်ပြီးတော့ထိုင်းအခြေခံဥပဒေဆိုင်ရာရုံးတော်ကနောက်ဆုံးမှတရားမဝင်မှုလို့ကြေညာခဲ့ပါတယ်။အခုရွေးကောက်ပွဲကအရင်လပိုင်းရွေးကောက်ပွဲတွေနဲ့မတူဘဲအနောက်ရှက်ကင်းကင်းနဲ့ပြီးဆုံးသွားခဲ့ပါတယ်။
တူရကီနိုင်ငံမှာတော့ဒေသန္တရရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပပါရယ်။ဒီရွေးကောက်ပွဲဟာဝန်ကြီးချုပ်ရီဆက်တာရဲ့အာဒိုဝါနဲ့သူ့ရဲ့အနာယာ AK ပါတီအပေါ်လူလူရဲ့သဘောထားကိုကောက်ခံပွဲအဖြစ်အများကမြင်ကြပါရယ်။အာဂရီလိုက်စားမှုဆဆွဲချက်တွေကိုဝန်ကြီးချုပ်အာဒိုဝါရင်ဆိုင်နေရတယ်လို့သူ့ရဲ့ကက်ဘိနက်ဝန်ကြီးတချို့လည်းအာဂရီလိုက်စားမှုကြောင့်ယာရုကနေထွက်ခဲ့ရပါရယ်။စိန်ခေါ်မှုတွေရှိနေပေမဲ့လည်းမစ္စတာအာဒိုဝါကသူ့ရဲ့ AK ပါတီအနံ့ရမယ်လို့မျှော်လင့်ထားတယ်လို့ဆိုပါရယ်ရှင်
။အမေရိကန်နိုင်ငံကိုလူကုန်ကူးသူတွေကိုဒီပိုက်ဆံပေးပြီးတော့လာရောက်ဖို့ကြိုးစားခဲ့တဲ့ကလေးငယ်တွေကစွန့်ပစ်ခံခဲ့ရတဲ့ကလေးငယ်390ကိုမက္ကစကန်တာဝန်ရှိသူတွေကတွေ့ခဲ့ပါတယ်။မလ18ရက်နေ့24ရက်ကြာမက္ကစကန်ပြည်နယ်14ခုကအဲ့ဒီကလေးတွေကိုကင်ဆယ်ခဲ့ရတယ်လို့မြို့သားပြောင်းရွှေ့ခြေဆိုင်နေထိုင်ရေးဆိုင်ရာ National Migration Institute ကထုတ်ပြန်တဲ့စာတမ်းမှာဖော်ပြပါတယ်။ကလေး300ကျော်တွေက163ယောက်ဟာအသက်18နှစ်အောက်ကလေးငယ်တွေဖြစ်ပြီးတော့အဖို့မပါဘဲခီးထွက်လာခဲ့ကြတာဖြစ်တယ်လို့အဲ့ဒီအဖွဲ့ကပြောဆိုပါတယ်။ကလေးတွေရဲ့အဆိုအရတော့ဒေါ်လာ3000ကနေ5000ထိပေးခဲ့ရပြီးတဲ့နောက်လူကုန်ကူးတဲ့ပွဲစားတွေကဆွန့်ပစ်သွားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံကိုဝင်နိုင်ဖို့လူကုန်ကူးသူတွေကိုပိုက်ဆံပေးကြရပြီးမြေတချို့သာအမေရိကန်နိုင်ငံတွေကိုရောက်ကြတယ်လို့ဆိုပါတယ်။ခြေထောက်မှာတန်ရနာဒီယာတွေနဲ့ကဲဆဲခံထားရတဲ့ကလေးတွေဟာအလွန်မောပန်းရင်ငတ်ပြီးဘေးရောက်လို့ရောက်မှန်းမသိလမ်းပျောက်တဲ့အခြေအနေမျိုးဖြစ်နေတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ
်။ တန်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးခဲ့တာပါ။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးပါမယ်။မကြာသေးခင်ကရခိုင်ပြည်နယ်စစ်တွေမြို့မှာ INGO ရုံးတွေတိုက်ခတ်ခံရပြီးတဲ့နောက်နိုင်ငံရဲ့အကြီးအကဲခေါင်းဆောင်တဦးအနေနဲ့ဒုတိယသမ္မတဦးညံထွန်းဒီကနေ့ရခိုင်ပြည်နယ်ကိုသွားရောက်ပါတယ်။လောလောဆယ်စစ်တွေမှာအခြေအနေတည်ငြိမ်နေတယ်ဆိုပေမဲ့အရေးပေါ်အမိန့်ကတော့ထုတ်ပြန်ထားဆဲဖြစ်ပါတယ်။တချိန်တည်းမှာပဲနိုင်ငံတော်ဝန်သကောင်စီရင်စတင်ကောက်ယူတဲ့ဒီကနေ့မှာရခိုင်ပြည်နယ်မှာတော့မွတ်စလင်အများစုကစည်ရင်မပေးခဲ့ကြပါဘူး။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မန္နနာချန်ကပြောပြပေးပါရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာခြေစိုက်တဲ့နိုင်ငံတကာ NGO ရုံးတချို့နဲ့ကုလသမဂ္ဂအေဂျင်စီရုံးတွေဖြစ်တဲ့ ICRC နိုင်ငံတကာကြက်ချင်ညီသင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ရုံးတွေနဲ့ဝန်ထမ်းနေအိမ်တွေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့တွေမှာတိုက်ခိုက်ဖျက်ဆီးခံခဲ့ရတာပါဒီလိုတိုက်ခိုက်မှုတွေခံခဲ့ရတဲ့အတွက်လဲနိုင်ငံတကာ NGO အဖွဲ့စည်းတွေကနေသူတို့ရဲ့ဝန်ထမ်းတွေကိုရန်ကုန်အမြန်ပြန်ခေါ်ယူခဲ့ရပါတယ်လက်ရှိမှာလဲအဲ့ဒီရုံးတွေအားလုံးပိတ်ထားရတာပါဒီအခြေအနေတွေကိုဖြေရှင်းနိုင်ဖို့အတွက်ဒီကနေ့မတ်လ30ရက်နေ့မှာဒုသမ္မတဦးညံထွန်းကနေရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ဦးအောင်တန်းတင်ကပြောပြပါဗျ
။ဒုသမ္မတလာတဲ့ကိစ္စကဟိုက UN ဖွဲ့တွေနဲ့ပတ်သက်ပြီးဒီဟိုမှာဒီမျိုးပုံမှာဖြစ်တော့ခဲ့တယ်ပေါ့။အကျန်းဖက်တဲ့ကိစ္စနဲ့ပတ်သက်ပြီးသူကလာပြီးဖြေရှင်းလာတာပေါ့။ဟာ UN ဖွဲ့တွေနဲ့ဟိုဘလို့ဟလာဘလို့အစီအပြောင်းလုပ်မယ်ဆိုတာကိုကျွန်တော်ပြည်နေဆိုတာကိုလည်းတွေ့တာပါဒီလိုလို့ဆိုတော့ရိုးထားပြီးထားတာပေါ့ဟုတ်လားဒါပေမဲ့တာဝန်ခံတွေတော့ရှိပါတယ်ဟုတ်လားဘလို့အပ်တဲ့လူတွေကတော့အရာဝန်ပြန်တော့ပြီပေါ့ဟုတ်လားနောက်အချိန်လေးကောင်းရင်သူတို့ကိုပြန်ခေါ်ပြီးတော့သူတို့နေရာအာရုံးထိုင်တဲ့နေရာသူတို့အတွက်ပေါ့နေရာတွေကိုဟုတ်လားဒီဆိုအဖို့နေနေပေါ့နေရာရှာပေးရမှာပေါ့အခုအချိန်လေးကဟာလာတင်းကြီးအေးချမ်းကြီးကိုပဲကောင်းနေတယ်
စစ်တွေမြို့မှာရှိတဲ့ Maltese NGO အဖွဲ့ကနိုင်ငံခြားဝန်ထမ်းတဦးကနေပြီးတော့ရုံးပေးနာကသာသနာအလံကိုဖျောက်ချခဲ့ရကစခဲ့တဲ့ဒီအကြမ်းဖက်မှုကြောင့်စစ်တွေမြို့မှာပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ခဲ့ရတာပါဒီကနေ့တနင်္ဂနွေနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်လာပြီဆိုပေမဲ့ဒီအမိန့်ကိုမယုံသိသေးကြောင်းလက်ရှိစစ်တွေမြို့ကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးစစ်တွေဒေသခံတဦးကအခုလိုပြောပြပါတယ်
ဒီနေ့တော့တော်တော်များညင်သက်နေတယ်ကျွန်တော်ဒီခုအဲ့ဒီ NGO မှားထားတဲ့အိမ်ရှိတဲ့တိမှရှိနေတယ်အချိန်တွေကတော့အကုန်လုံးညင်သက်သွားပြီပေါ့လေထိန်းထားနိုင်လိုက်ပြီပေါ့အဲ့ဒီ NGO ကိုဖွဲ့စည်းအိမ်အနည်းအတဝိုက်တွေမှာလူချင်းရေးတွေရှာထားပါတယ်မလဲမကဲမရေးတွေလည်းတွေးပါတယ်အရေးပေါ်မင်းလည်းမယုံသိနေပါဘူးည6နာရီကနေမနေ့6နာရီဒီတဲ့ရအရေးပေါ်မင်းလည်းမယုံသိပါတချို့လေတနားနဲ့ထောင်တာတွေပါတယ်ပြန်ချလိုက်ပြီဟိုလွင်ခဲ့4-5ရက်လောက်ကပေါ့အဲ့ဒီလိုမျိုးဒီချိန်မှာတကောက်စင်းမကောက်ပါနဲ့အဲ့ဒီလိုမျိုးလေဒီမှာတော့ငါလည်းမခံဘူးအဲ့လိုရေးထားတဲ့ဟာတွေတော့အခုလည်းအကုန်လုံးဖြုတ်လိုက်ပြီ
တချိန်တည်းမှာပဲမက်လ30ရက်တင်းငွေနေဟာမြန်မာနိုင်ငံတဝမ်းသကောင်စင်းစကောက်ယူတဲ့နေပါရခိုင်ပြည်နယ်မှာတော့ဒီသကောင်စင်းကောက်ယူရမှာမွတ်စလင်အများစုကစည်ရင်မပေးခဲ့ကြဘူးလို့ဒေသခံတွေကပြောပါတယ်ဒီသကောင်စင်းမကောက်ခင်ကလည်းဒေသခံရခိုင်လူမျိုးတွေကနေမွတ်စလင်တွေကိုဘင်္ဂါလီအနေနဲ့သာစည်ရင်သွင်းဖို့တောင်းဆိုထားတယ်လို့ပြည်ထောင်စုအစိုးရကရောပြည်နယ်အစိုးရကပါသကောင်စင်းနဲ့မှာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုထဲ့သွင်းခွင့်ပေးမှာမဟုတ်ကြောင်းပြောဆိုထားတာပါ။ဒါကြောင့်တနင်္ဂနွေနေ့ကစစ်တွေမြို့အနီးမွတ်စလင်ရွာတွေမှာတကောင်စင်းရင်ကောက်ယူတဲ့အခြေအနေနဲ့ပတ်သက်ပြီးစစ်တွေဒေသခံကအခုလိုဆက်ပြောပါဗျာ
။ဘာသာရောမှာတချို့ကျွန်တော်ရှိရင်လောက်တော့ဘင်္ဂလိပ်နေနဲ့ပြေးတယ်လို့ပြောတယ်။ကျင်တဲ့ရင်ကတော့ရိုဟင်ဂျာအထင်မှားပဲအဲ့ဒီလိုမျိုးပေါ့လေနော်လုံးလုံးမရတဲ့အခြေအနေမကောက်တော့ဘူးဆိုတဲ့အခြေအနေမှာရှိခဲ့တယ
်။အလားတူမွတ်စလင်အများစုရှိရာမောင်တော်ဒေတာဘက်မှာလည်းတော်တော်များများကစည်ရင်မပေးကြဘူးလို့မောင်တော်ဒေတာကတူကလည်းပြောပါတယ်
။မောင်တော်ဘက်မှာပေးတဲ့ငါကတိုင်နေတော့ပဲရှိတယ်မပေးတဲ့လူကများတယ်။မပေးတဲ့လူဆိုတာကသူတို့ကရိုဟင်ဂျာဆိုပြီးတော့နာမည်ခင်နေလေ။ဘင်္ဂါလီဆိုပြီးတော့နာမည်မခင်ဘူး။ဆိုင်စည်ရင်မပေးဘူးပေါ့။သူတို့မပေးဘူးဆိုရင်ဘာမှမလုပ်ဘူးလေ။ဒီတိုင်းပဲထားခဲ့တာ။ပေးတဲ့အိမ်ပဲကောက်တော့တာ။
မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းပထမဦးဆုံးအကြိမ်ဖြစ်တကောင်စင်းကောက်ယူမဲ့အစီအစဉ်ကို UNFPA ကအဓိကကူညီပေးနေခဲ့တာပါဒီတကောင်စင်းကောက်ယူတဲ့ကာလအတွင်းလုံခြုံရေးဆိုင်ရာစိုးရိမ်မှုကိုတာဝန်ရှိသူတွေကဖြေရှင်းဆောင်ရွက်တာဟာနိုင်ငံတကာစံနှုန်းနဲ့လူခွင့်ရေးစည်းမျဉ်းတွေအတိုင်းလှုပ်ဆောင်မှုတန်ဋိဌာန်ကိုမထိခိုက်စေရဘူးလို့လည်း UNFPA ကထုတ်ပြန်ထားပါတယ်ရှင်
ော်ရှင်များခင်ဗျာမြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်တဲ့တကောင်စင်းကောက်ယူမှုတွေကိုမတ်လ30ရက်နေ့တနင်္ဂနွေနေ့မှာစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။တိုင်းရင်းသားနဲ့လူမျိုးစုငယ်ပေါင်း100ကျော်ရှိတဲ့အတွက်လဲတကောင်စင်းကောက်ယူမှုမှာလူမျိုးစုသတ်မှတ်ရေးလူမျိုးစုတစ်ခုအောက်ကိုတခြားလူမျိုးစုငယ်တစ်ခုထည့်သွင်းခြင်းစတဲ့ကိစ္စတွေမှာအယူဆအမျိုးမျိုးဖြစ်ပေါ်နေတဲ့အကြောင်းတွေလဲတော်တော်ရှင်တွေကြားသိနေရပြီဖြစ်ပါတယ်။ဧပြီလ10ရက်နေ့ထိကောက်ယူမှာမို့တကောင်စင်းကောက်ယူမှုပြီးသမျှသောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဗျာဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1239238555နဲ့ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ဆွေးနွေးလို့ရတဲ့အကြောင်းအရာကိုလို့တို့ရှင်းရေးသားပြီးတော့MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှဦးတန်းလွင်ထွန်းအစီအစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံရဲ့မြေယာပြဿနာတွေကိုဖြေရှင်းနိုင်ရေးမှာလေယာစိုက်ပျိုးရေးဝန်ကြီးဌာနတစ်တော်ဌာနမွေးမြူရေးနဲ့ရေလုံငန်းဌာနအပြင်စီမံကိန်းရေးရာဌာနစတဲ့ဌာနပေါင်းစုံပူးပေါင်းပြီးခြုံငုံသုံးသပ်ပြင်ဆင်မှုတွေလုပ်သွားနိုင်မှာဖြစ်မယ်လို့မြန်မာမြေယာစီမံခန့်ခွဲရေးအကြံပြုချက်စာရန်တစ်စောင်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကကမ္ဘာပံဆွေးနွေးပွဲတစ်ခုမှာတင်ပြခဲ့တဲ့ဦးအောင်ကျော်သိန်းကပြောပါရယ်ဦးအောင်ကျော်သိန်းနဲ့တွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရေးရာကဏ္ဍအဖြစ်နားဆင်ကြပါခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီကဘာမှာလဲသုံးဆွဲနေတဲ့စကလုံးတစ်လုံးပေါ့ဗျာအဲ့ဒါတော့ land grabbing ပေါ့ကျွန်တော်တို့ဒီမြေယာသိမ်းဆည်းမှုတွေနဲ့ပတ်သက်တဲ့ကဏ္ဍတစ်ခုရယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီအဲ့ဒီသိမ်းဆည်းမှုတွေအပါအဝင်မြေယာတွေကိုဖြည့်ရှင်းတဲ့အခါမှာသုံးတဲ့ကဏ္ဍတစ်ခုအနေနဲ့ဒီ land reform ပေါ့ဒီမြေယာပြုပြင်ပြောင်းလဲရေးကဏ္ဍတစ်ခုအနေနဲ့ကျွန်တော်တို့အဲ့နှစ်ခုရှင်တွဲပြီးတော့ကြည့်တဲ့ paper တစ်ခုဖြစ်ပါတယ်အဲ့တော့အဲ့ထဲမှာခုနကအခုပြောသလိုမြန်မာနဲ့ပတ်သက်တဲ့မြန်မာနိုင်ငံမှာလက်ရှိရှိနေတဲ့ကြုံတွေ့နေရတဲ့အခက်အခဲတွေလည်းအသေးစိတ်အားလုံးကိုကျွန်တော်လေ့လာပြီးတင်ပြထားတဲ့ paper တစ်ခုဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့လည်းသတိထားမိတာတစ်ခုရှိပါတယ်။အထူးသဖြင့်ဒီမြန်မာနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာတဲ့နောက်ပိုင်းမှာပေါ့နော
်။
ဒီလေယာမြေတွေအသိစီးခံထားရတဲ့နဲ့ပတ်သက်ပြီးတော့အခုချိန်မှာပြန်လည်တောင်းဆိုလာတာတွေဆန္ဒပြတာတွေတော်တော်များများဟိုထွက်ပေါ်လာတာတွေ့ရတယ်။ဒီကိစ္စကတော်တော်လေးကြီးကျယ်တဲ့ခန္ဓာတစ်ခုအနေနဲ့လည်းလူတွေအားလုံးအာရုံစိုက်နေရတဲ့အနေအထားရှိတယ်။ဒါအပြင်တစ်ဖက်မှာလည်းအစိုးရဘက်ကလေယာမြေပြုပြင်ပြောင်းလဲလုပ်ငန်းတွေနဲ့ပတ်သက်လို့ဥပဒေသစ်တွေပါထုတ်တာရှိတယ်။အဲ့တော့ဒါနှစ်ပိုင်းပေါ့နော
်။
အဲ့တော့ဒီပိုင်းမှာပထမဒီပိုင်းကိုကျွန်တော်အရင်ပြောကြည့်အောင်။
ဟုတ်ကဲ့ပါခင်ဗျ
ာ။ပထမဒီပိုင်းကပါလဲဆိုတော့ဒီလေယာမြေအသိစီးခံရမှုတွေနဲ့ပတ်သက်လို့ဒီအခုရပိုင်းတွေရောအခုဒီနှစ်ပိုင်းတွေထဲမှာဖြစ်နေတဲ့ဆန္ဒပြမှုတွေဖြည့်ရှင်းပေးမှုတွေအဲ့ဒါတွေကလွှတ်တော်တွေမှာလဲလွှတ်တော်တွေမှာကော်မတီတွေဖွဲ့တယ်စုံစမ်းရေးကော်မရှင်တွေဖွဲ့တယ်လုပ်နေကြရတယ်ရှိတယ်ဘယ်လောက်ထိခီးရောက်နေပြီလဲခင်ဗျအ
ဲ့တော့ဒီပြဿနာပြောရမယ်ဆိုလို့ရှင်ဒီမြေယာသိမ်းဆည်းမှုကဏ္ဍအခုမှဖြစ်တာမဟုတ်ပါဘူးကျွန်တော်တို့ခုအရင်ထက်ကနေပြီးတော့ဒီသူသဖြင့်ပြောရမယ်ဆိုရင်ကိုလိုနီစနစ်နောက်ပိုင်းမှာတည်းကဒီမြေယာပြဿနာတွေကပုံမှန်ပြမှာရှိခဲ့တာပါအဲ့တော့ပြောရမယ်ဆိုရင်ဒီဗြိတိရှ်ထွက်သွားပြီးတဲ့နောက်ပိုင်းမှာလဲဒီအခြားနိုင်ငံတွေမှာကိုလိုနီနိုင်ငံဒီမှာကျွန်တော်တို့ဖြစ်တဲ့ပြဿနာလိုပဲပေါ့အဲ့တော့ဒီမြေယာနဲ့ပတ်သက်တဲ့အုပ်ချုပ်ရေးရန်နေရာတွေကစနစ်တကျမရှိတဲ့အခါကျတော့အဲ့ဒီပြဿနာတွေပေါ်မှာရင်ဆိုင်ရတဲ့အနေအထားတွေကျွန်တော်တို့ဇက်တိုက်ဖြစ်လာခဲ့တာပေါ့အဲ့တော့အခုကတော့တိုင်းပြည်ကလည်းဒီနိုင်ငံရေးပွင့်လင်းမှုတွေဖြစ်လာတယ်နောက်ပြီးတော့ဒီလုံခြုံခွင့်လေးတွေလည်းနည်းနည်းပါးပါးရလာတဲ့အခါကျတော့ဒီဆန္ဒပြမှုတွေပါနေတယ်နောက်အခုလက်ရှိဖြစ်နေတဲ့အခြေအနေတွေကိုငါပြောဆိုတရားစွဲတာတွေနောက်ဒီဟာနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်တာတွေနောက်ဒီဟာနဲ့ပတ်သက်ပြီးအကြောင်းတင်တာတွေကပို့ပြီးတော့အားကောင်းလာတော့ဗောအဲ့အားကောင်းလာတဲ့ခါကျတော့မှအခုကဒီမီဒီယာတွေကလည်းအရန်ကိုအားကောင်းလာတဲ့ခါကျတော့ဒီနေရာတွေကိုမြင်သာထင်သာဖြစ်လာတာဗောအဲ့တော့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုလိုနီစနစ်ခက်ထဲကနေပြီးတော့ကျွန်တော်တို့အခုလိုလည်းသိမယ်ကျွန်တော်တို့ဒီ
စားငါချပေးတဲ့
ဟုတ်ကဲ့ဟုတ်ကဲ့ဒီမြေယာနဲ့ပတ်သက်တဲ့ကဏ္ဍအမျိုးစုံရှိတာဗောမှာလဲမြေချမ်းမြေစသည်အပြင်ဂရမ်းမြေတွေအဲ့တော့ဒီပြဿနာတွေအားလုံးရဲ့အဆက်ဆက်အပေါ်မှာကျွန်တော်တို့ကဒီတောင်သူလယ်သမားတွေကအဆင့်ဆင့်ဗောလေကျွန်တော်တို့ဓမ္မဦးချလို့ခေါ်တာဗောအရင်ကနေဒီ customer တွေရလေထရလှုပ်လာတဲ့အခြေအနေတွေနဲ့ဥပဒေရဒီလက်တွေ့ပေါ့လေအဲကျင့်သုံးရင်ဆိုင်တဲ့အခါမှာကြုံရတဲ့အခက်အခဲတွေနဲ့ဒီလေယာမြေတွေကစင်စက်မပြတ်ပြဿနာတွေတက်ခဲ့တယ်ပြီးတော့အဲ့တော့ပြောမယ်ဆိုလို့ရှင်1990နောက်ပိုင်းမှာလည်းဒီမြေယာသိမ်းမှုတွေကတော်တော်များများကိုအကြီးတက်လာခဲ့တယ်အဲ့တော့ပြောမယ်ဆိုလို့ရှင်ဒီစစ်တမ်းမြေယာသိမ်းမှုတွေအခုလည်းသတင်းတွေအများကြီးထပ်မှာပါနေတဲ့ဟာတွေပေါ့ နောက်ပြီးတော့တဦးချင်းပေါ့စီဝါရေးသမားတွေနောက်ပြီးတော့အခြားပုံစံမျိုးစုံနဲ့ဒီမြေယာပြဿနာတွေကကျွန်တော်နိုင်ငံမှာစဉ်းစားမှပြဖြစ်ခဲ့တာပါအဲ့တော့ဒီဟာတွေကိုကျွန်တော်တို့စနစ်တကျဖြေရှင်းထားနိုင်မှုမရှိတဲ့အခါကျတော့အခုလည်းအခုလောလောဆယ်ဖြစ်တဲ့ပြဿနာတွေကပို့ပြီးတော့အားကောင်းလာတာပေါ့
ဟုတ်ကဲ့တစ်ချိန်ကတော့ဒီစစ်တပ်ကိစ္စတွေပေါ့နော်စစ်တပ်အနေနဲ့ဒါကိုတက်ကိုကိုဘကိုနှီးဆက်ရမှာလေယာမြေဆိုက်ပြီးတော့စားရတယ်ဆိုတော့ဟိုကိုတက်ကိုကိုထောက်ပံ့ဖို့လုပ်ရတယ်ဆိုတဲ့ဟာမျိုးတွေနှီးဆက်ရမှာတိုင်းတာမျိုးတွေရှိတယ်အလားတူပဲတိုင်းမြေစီးပွားရေးကိုဖွံ့ဖြိုးဖို့ဆိုပြီးတော့ဖွင့်ပေးလိုက်တဲ့အခါကျတော့လုပ်ငန်းကြီးတွေဝင်လာတယ်ရင်းနှီးမြှုပ်နှံမှုတွေဝင်လာတော့အဲ့လိုစီးပွားရေးစီမံကိန်းတွေဆိုပြီးတော့နိုင်ငံတော်ကတိုင်းတာတွေရှိလာခဲ့တယ်ဒါမှမဟုတ်လို့ရှင်လဲနိုင်ငံတော်ကနေတဆင့်ဟိုလုပ်ပိုင်ခွင့်ရှိတဲ့တခြားလူတွေကိုချပေးပြီးတော့တိန်းလိုက်တာတွေရှိတယ်ဆိုတော့အဲ့ဒီတိန်းလိုက်တာတွေကရက်သွားပြီလားဟိုအခုကအဲ့ဒီတိန်းလိုက်တာတွေရက်သွားအဲ့လိုတိန်းနေတာမျိုးတွေကရက်သွားပြီးတော့ပြန်လဲစီစစ်ပြီးတော့ပြန်ပေးနေတဲ့အဆင့်ကိုရောက်နေတယ်ဆိုတဲ့သဘောလား
အဲ့တော့ဒီမှာကျွန်တော်တို့ကတော့ပြောရမယ်ဆိုလို့ရှင်အဲနှစ်ပိုင်းပြောရမှာပေါ့အဲပထမတစ်ခုကတော့ဒီပြဿနာတွေဖြစ်လာတဲ့အကြောင်းရင်းပေါ့နောက်တစ်ခုကတော့ပြဿနာတွေကိုဖြေရှင်းတဲ့ပုံစံပေါ့အဲ့တော့ပြောရမယ်ဆိုလို့ရှိရင်ဒီပြဿနာတွေဖြစ်စီတဲ့အကြောင်းရင်းထဲမှာပြောရမယ်ဆိုနှစ်ပိုင်းဖြစ်နေတာပေါ့တခုကတော့ကျွန်တော်တို့ဒီဥပဒေရပေါ့အဲ့တော့ကျွန်တော်တို့ဟိုအနောက်နိုင်ငံစကားနဲ့ပြောရမယ်ဆိုတော့ institutions ပေါ့အဲ့တော့ကျွန်တော်ကတော့ဒီအလွယ်တကူနဲ့ထုံးပေါ့ဗျာအလေထားပေါ့ဒီကျင့်ထုံးနေရဥပဒေရဖြစ်လာတဲ့အနေထားတွေပေါ့အဲ့ဒီဥပဒေတွေရနေပြီးတော့အကာအကွယ်မရှိတဲ့ခါကျတော့လယ်သမားတွေရဲ့ဆုံးရှုံးမှုတွေကလည်းပို့ပြီးတော့အားဟိုကြီးစီတာပေါ့အဲ့တော့ဒုတိယတစ်ဖက်ကကျတော့ကျွန်တော်တို့ဒီအလေအထားပေါ့ဒီဒေသအတွင်းမှာနေပြီးတော့ရေရှည်ဒီမြန်မာနဲ့ပတ်သက်ပြီးစီမံခန့်ခွဲမှုတွေကိုအကြာကြီးကျွန်တော်တို့စနစ်တကျမလုပ်လာတဲ့ပြဿနာတွေကအောက်ခြေမှာသူကအလေးထားတစ်ခုလိုဖြစ်သွားတာပေါ့အဲဒီအလေးထားတစ်ခုမှဒီ exploitation ပေါ့ကျွန်တော်တို့ဒီပြောမှဆိုလို့ရှင်တူပိုင်းတော့၎င်းဒီကုမ္ပဏီရတော့၎င်းစစ်တပ်ပဲဘယ် institution ပဲဖြစ်ဖြစ်ဒီဟာကိုကျွန်တော်တို့လုပ်နိုင်တဲ့အားတွေဖြစ်စီတာပေါ့ဒါတော့ဥပဒေအပိုင်းပေါ့ပြီးတော့အလေးထားအပိုင်းပေါ့ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကဖြည့်ရှင်းတဲ့အခါမှာခုနပြောသလိုဖြစ်တဲ့နေရာတစ်ခွက်တည်းကိုဖြစ်နေတဲ့အခြေအနေတစ်ခုတည်းကိုကျွန်တော်တို့ကရင်ဆိုင်ပြီးတော့ဖြေရှင်းလို့မရဘူးပေါ့ဒီဟာတွေဘာကြောင့်ဖြစ်စီတာလဲဒီဟာတွေဖြစ်စီတဲ့အကြောင်းအရာတွေကဘာတွေလဲဒါတွေကိုကျွန်တော်တို့ကစနစ်တကျသေချာနားလည်အောင်ကျွန်တော်တို့လုပ်ပြီးတော့မှဒီ issues တွေကိုကဏ္ဍတစ်ခုကျင်းစီလိုက်ပေါ်လွင်အောင်ကျွန်တော်တို့ကလေ့လာပြီးတော့မှအခုနောက်နိုင်ငံတွေမှာလည်းကျွန်တော်တို့ဒီကဘာတစ်ခုလုံးမှာလည်းကျင့်သုံးလာတဲ့ပုံစံပေါ့ land governance ပေါ့ဒီမြေအုပ်ချုပ်စီမံမှုစနစ်တစ်ခုလုံးကိုကြဲကြဲပြန့်ပြန့်ကြည့်ပြီးတော့အဲ့ဒီထဲကမှဒီမြေအုပ်ချုပ်မှုစီမံခန့်ခွဲမှုတွေကိုစနစ်တကျခုနပြောသလိုဥပဒေအရကော institution အရကောအားကောင်းအောင်ဆောင်ရွက်တာ
ပေါ့ Okay ဒီသမရဦးသိန်းစိန်လက်ထက်မှာတော့ပေါ့
ဟုတ်ကဲ့ဗျ
အခုဟိုပြီးခဲ့တဲ့2012ခုနှစ်ကဆိုလို့ရှိရင်လေယာမြေပိုင်ဆိုင်မှုဥပဒေလို့ခေါ်မလားဒီအဲ့လိုဥပဒေတစ်ခုပြဋ္ဌာန်းပြီးတော့လေသမားတွေလေလုံနေတဲ့လေသမားတွေကိုပိုင်ဆိုင်နိုင်ဖို့မှတ်ပုံတင်ခွင့်ပေးထားပါတယ်ပေးလိုက်ပြီဆိုတော့ဒီပြဿနာဟာအခုနောက်ပိုင်းဖြစ်လာမယ်လေသမားတွေအနေနဲ့အဓိကကတော့ဟိုကိုပိုင်တဲ့မြေတွေကိုဟိုရောင်းချပိုင်ခွင့်ရှိသွားပြီးငှားရမ်းပိုင်ခွင့်ရှိသွားပြီပေါ့နော်အဲ့ဒါအပြင်ကိုကိုယ့်ရဲ့ပိုင်ဆိုင်မှုတစ်ခုအနေနဲ့တည်ကြကြရှိသွားတော့နောက်လာမယ့်အခြေအနေတွေကိုဟိုဖြစ်လာမယ့်ပြဿနာလေးတွေကိုကာကွယ်တားဆီးလာနိုင်မယ့်အနေအထားမျိုးမရှိဘူးလားအ
ဲ့တော့ဒီမြေယာတွေကိုပိုင်ဆိုင်နိုင်ခွင့်ပေါ့နောက်ကနပြောတဲ့ registration ပေါ့ဒီယာတွေတန်းပတ်သက်ပြီးစနစ်တကျမှတ်တမ်းတင်ခွင့်တင်နိုင်ခွင့်တွေရလာတာတော့ကောင်းပါတယ်သို့တော့အခုလိုလေသိတဲ့အတိုင်းပဲကျွန်တော်နိုင်ငံရဲ့ဆင်းရဲမွဲတမှုအခြေအနေကလည်းအရန်ကိုဟိုအစ်စ်မြင့်နေသေးတဲ့အခါကျတော့တစ်ဖက်ကပြောမယ်ဆိုရင်ဒီအခြေခံတောင်သူလယ်သမားတွေရဲ့ပြည်သူတွေရဲ့ဒီ registration ကိုလက်လန်းမိနိုင်ဖို့အတွက်ကတော်တော်လေးကိုအလံဝေးပါသေးတယ်။ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ဒီမြေယာကို register လုပ်ဖို့အတွက်ဘယ်ဥသွားရမလဲ။ဘယ်ဌာနကိုသွားရမလဲ။ပြီးတော့အဲ့ procedure တွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေအနေနဲ့သေချာစနစ်တကျနားလည်ပိုင်ခွင့်ရလဲကျွန်တော်တို့အများကြီးလိုပါသေးတယ်။အဲ့တော့တစ်ဖက်ကပြောမယ်ဆိုရင်ဒီဥပဒေတွေကိုပေါ့နော်ဒီလိုဒီအတီးပြုတ်လိုက်တဲ့ဒီဥပဒေတွေကိုဒါပြဋ္ဌာန်းလိုက်တယ်ဆိုတာပြည်သူတွေအနေနဲ့တော်တော်များများသိတဲ့အနေအထားတွေဥပမာကျွန်တော်သုတေသနလုပ်ခဲ့တဲ့နေရာတွေမှာဆိုရင်တော်တော်များတချို့နေရာတွေမှာဆိုမသိသလောက်ပါပဲ
ဟိုရောတဘောကဟိုတော်ကြီးရွာကြီးလက်ဒေတာမှာအလုံးလေယာမြေမှာအလုံးလုံးနေတဲ့လေသမားတယောက်ကဒီဥပဒေပြဋ္ဌာန်းလိုက်တာကိုကြားပြီးတော့ဟောသူလုံနေတဲ့လက်ရှိလုံနေတဲ့ဘိုးစင်ပေါင်ပဲလုံနေတဲ့လေယာမြေတစ်ခုကိုနီးစာရစိုက်ပျိုးရေးရုံးမှာပဲဖြစ်ဖြစ်မြေတိုင်းရုံးမှာပဲဖြစ်ဖြစ်သွားပြီးတော့မှတ်ပုံတင်လိုက်ရင်မပြီးဘူးလားအဲ့လိုလား
အဲ့တော့အဲ့လောက်ထိမလွယ်ဘူးခင်ဗျ။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့စီမားလည်းအရင်တော့ရှိခဲ့တဲ့ဒီ customary law ဆိုတာရှိတယ်ပေါ့။ဒီမီယိုဖလာဒီပိုင်ဆိုင်ပိုင်ခွင့်ပေါ့။ဥမာဓမ္မဥချကျွန်တော်တို့ကိုယ့်မြေကိုကိုယ့်အကူဒီဟာနဲ့ပတ်သက်ပြီးလဲထုံတယ်ဆိုလို့ရှိရင်ဒီဟာကိုပိုင်ဆိုင်နိုင်ခွင့်ရှိတယ်ဆိုတဲ့အသည့်တွေကလည်းပြည်သူတွေထဲမှာရှိနေသေးတယ်။ဆိုတော့အဲ့ဒီအသည့်တွေနဲ့တချို့ကလည်းဘာဖြစ်လို့ဒါကျွန်တော်မြေပဲပေါ့။ဘာဖြစ်လို့ register လုပ်ရမှာလဲပေါ့။ဥမာတာမန်ပြည်သူမပြောနဲ့ကျွန်တော်တို့တောင်မှဒီဌာနတွေကိုသွားဖို့ဆိုတာကျွန်တော်တို့အနေနဲ့တော်တော်လေးကိုခက်ခဲပါလေ
။
ဟုတ်တယ်။ဟုတ်တယ်။ဆိုတော့ပြီးတော့သွားတဲ့ခါမှလည်းဘယ်ကိုသွားရမလဲ။တော့ကျွန်တော်ဒီမြေယာဒီ township level ပေါ့လေ။ဒီမြို့နယ်ဥရရာရှိဒီမြေယာဥရမြေယာရာရှိတယောက်နဲ့ကျွန်တော်ပြောကြည့်တဲ့အခါကျတော့သူတို့ကဘာပြောလဲဆိုတော့ဒီဟုတ်တယ်ကျွန်တော်တို့ဒီအခုမြေယာတွေ register လုပ်မယ်ဆိုလို့ရှိရင်သူကဒီရုံးဝင်လာမယ်လာပြီးလို့ရှိရင်သူကအဲ့ဒီကိုယ့်ရဲ့ပိုင်ဆိုင်မှုအထောက်အထားတွေနဲ့ တင်ပြမယ်တင်ပြပြီးတဲ့ခါကျတော့အဲ့ဒါကို register လုပ်တဲ့ခါမှာသူကတစ်လအတွင်းပေါ့သူက notify ပြန်လုပ်မှာပေါ့ပြည်သူတွေကိုပြန်ပြီးအကြောင်းကြားမယ
်တင်းစာထဲမှာကြော်ညာထည့်အ
ောင်အဲသူကမဟုတ်ဘူးခင်ဗျအဲ့မှလည်းတော်တော်ကြီးရပါတယ်ဘယ်လိုလဲဆိုတော့သူကဒီအဲ့ဟိုသူတို့ရုံးကနေရုံးစာထုတ်မှာပေါ့ပြီးလို့ရှိရင်သူကဒီ data ကြေးရအိမ်နေမှာ like ကတ်မှာပေါ့ဥမာဥက္ကဋ္ဌအိမ်မှာ
လည်းကြည့်ရင
်ကံကွယ်သူဘယ်လိုရှိသလဲပေါ့ဆိုတော့အဲ့ဒါကိုကြေညာမယ်ကြေညာလို့ကံကွယ်သူမရှိဘူးဆိုရင်တစ်လအတွင်းသူက register လုပ်လို့ရတယ်ပေါ့ဆိုတော့အဲ့ဒီမှာလည်းခုနကပြောသလိုခုနကြေးရပြည်သူပြည်သားတယောက်အနေနဲ့ဒီမှာလာမယ်ကုန်ကြစည်းပေါ့နောက်ပြီးတော့အဲ့ဒီအပေါ်မှာလည်းခုနသွားမယ်လုပ်ငန်းစဉ်တစ်ခုလုံးကိုကျွန်တော်တို့နောက်ကနေလိုင်းရမယ်အခြေအနေတွေပေါ့ဆိုတော့ဒါတွေကပြည်သူတွေအတွက်အင်မတန်မှကိုအခက်အခဲတွေရှိနေပါသေးတယ်အဲ့တော့အဲ့ဒီမှာလည်းအစိုးရဒီဟာကိုမူတစ်ခုအနေနဲ့ပဲချလိုက်တာဒီဟာတွေကိုလုတ်ဆိုင်လုတ်ပိုင်နိုင်ခွင့်ပေါ့လေအဲ့ဒီမှာခုနပြောတဲ့လိုအပ်တဲ့ resource တွေပေါ့အရင်းအမြစ်တွေငွေကြေးပိုင်းဆိုင်ရာတွေအထောက်အကူတွေနောက်အဖွဲ့အစည်းတွေကလည်းဒီအနေပတ်သက်ပြီးကူညီပေးနိုင်မယ့်အနေအထားတွေကလည်းအရန်အားနေတဲ့ခါကျတော့ဒီဟာလက်တွေ့အကောင့်ထဲပေါ်လာဖို့တွေတော်တော်ခက်ပါသေးတယ်။
ဒါပေမဲ့လေသမားတွေအားဖြင့်ဟိုကြည့်ရမယ်ဆိုရင်လေယာမေပြန်တောင်းတဲ့ကိစ္စတွေမှာဆန္ဒပြတဲ့နေရာတွေမှာတော့တော်တော်လေးတက်တက်ကြွကြွရှိနေတယ်ဆိုတော့အဲ့တက်တက်ကြွကြွရှိနေတဲ့အဖွဲ့အစည်းတွေရောဒီဘက်မှာအယုံမဆိုင်ကြဘူးလား။
အဲ့တော့ကျွန်တော်တို့ကလည်းပြောရမယ်ဆိုရင်အကွာမြန်မာနိုင်ငံမှာလည်းတချို့ကိစ္စတွေကပေါ်ပင်ကိစ္စတွေဖြစ်နေတယ်။ဥပမာဒီဒီရန်နဲ့ပတ်သက်ပြီးဟာဒီလိုတောင်းလို့ရတယ်ဆိုလို့ရှိရင်ဟိုဘက်ကလည်းအာဒေတာအဖွဲ့အစည်းတွေကလည်းငါတို့လည်းဒီလိုပဲတောင်းကြမယ်ပေါ့။ဆိုတော့ဒီchar grievances တွေကလည်းအများကြီးရှိနေတယ်ဒီရန်နဲ့ပတ်သက်တဲ့မြေအပေါ်မှာတောကတွေပေါ့လေဆ
ိုတ
ော့အဲ့ဒီတောကတွေကိုဖော်ထုတ်တဲ့လမ်းစဉ်အပေါ်မှာပဲတချို့အဖွဲ့အစည်းတွေကပူးပေါင်းပါဝင်တာတွေနောက်ပြီးဒီရန်နဲ့ပတ်သက်ပြီးတော့တန်တန်တလောက်လုတ်ပေးနိုင်တဲ့အခြေအနေတော့ပဲရှိနေသေးတယ်ဒါပေမဲ့တကယ်ကုနာပြောတဲ့ရေရှည် long term solution အတွက်ပေါ့ရေရှည်ပြဿနာအဖြေရှာဖို့တကယ်ကုနာပြောသလို registration process တွေနောက်ဒီ land mapping တွေဒီ land use တွေမှာတကယ်ကိုပြည်သူတွေကစနစ်တကျပါဝင်ပြီးဒီပြဿနာအဖြေရှင်းမှုမှာပါဝင်နိုင်အောင်ပြုလုပ်ပေးနိုင်တဲ့အားတွေကြတော့ကျွန်တော်တို့ကမရှိဘူး။အဲ့တော့လူမှုအဖွဲ့အစည်းတွေကလည်းကျွန်တော်တို့နှစ်ဆင့်အများကြီးကျွန်တော်တို့အခုမှနေပြီးတော့ဒီလုတ်ပိုင်ခွင့်လေးတွေနည်းနည်းပါးပါးရလာတဲ့ခါကျတော့ဒီအဖွဲ့အစည်းတွေရဲ့အားတွေကလည်းအများကြီးလိုပါသေးတယ်။အဲ့တော့ဒီလူမှုအဖွဲ့အစည်းတွေဒီအားတွေကိုလုတ်လာနိုင်မှာပဲဒီအပေါ်မှာနေပြီးတော့မြေယာဖြည့်ရှင်းမှုတွေကပုံမှန်ထိရောက်လာမှာပါ။
အဲ့တော့အဲ့ဒီမြေယာဖြည့်ရှင်းမှုတွေကဥပမာဖြင့်ဒါ OA နဲ့ပါလေမြေယာစီမံကိန်းဌာနလား။အဲ့ဒီဌာနတစ်ခုတည်းနဲ့ပဲကိစ္စပြောင်းအောင်လုပ်နိုင်တာပဲမလား
။အခုဒီအခုမေးတဲ့မေးခွန်းကမြန်မာနိုင်ငံအတွက်အင်မတန်စိတ်ဝင်စားစရာကောင်းတဲ့မေးခွန်းတစ်ခုပါ။ဒါကြောင့်လဲဆိုတော့ဒီနိုင်ငံရဲ့အပြောင်းအလဲမှာဒါဒီအခုလက်ရှိအစိုးရအပါအဝင်ပေါ့လေနိုင်ငံတကာအဖွဲ့အစည်းတွေကူညီထောက်ပံ့နေတဲ့ပုံကူတိုင်းကကျွန်တော်တို့တည်တင်းတိထိုက်တဲ့အချက်တခုပေါ့အဲ့ဒါဘာလဲဆိုတော့မြန်မာနိုင်ငံမှာဒီစီမံခန့်ခွဲမှုတွေအားလုံးကပြောမယ်ဆိုလို့ရှိရင်ဝန်ကြီးဌာနတခုချင်းစီကတကယ်ကိုဒီ absolute control ပေါ့ဆိုတော့ဒိုင်းရိုက်ကို control လုပ်ထားတဲ့စနစ်တွေရှိတယ်ပြီးတဲ့တခါကျတော့ဝန်ကြီးဌာနတွေကကျွန်တော်တို့ကအများကြီးပဲဌာနတွေကအကွဲတွေကအများကြီးပဲဥမာမြေယာကိစ္စဆိုလို့ရှိရင်လည်းဥမာလေယာမြေဆိုလို့ရှိရင်ဒီလေယာမြေကိုဥမာကင်တဲ့အပိုင်းမှာလည်းဥမာဒီစိုက်ပျိုးဝန်ကြီးဌာနကလည်းပါတယ်မြေယာဦးစီးဌာနကလည်းပါတယ်အဲ့တခါမြေယာစီမံခန့်ခွဲမှုကိုတခါကြတော့မြို့နယ်ဥက္ကဋ္ဌတွေကိုဘာတွေရောအကုန်လုံး
ပူးပေါင်းဝန်ကြီးဆိုတာလည်းရှိ
ဟုတ်တယ်အဲ့မှာအကုန်လုံးဟိုရှုပ်ထွေးနေတာပေါ့အဲ့တော့ပြီးတော့တခါပြောမယ်ဆိုလို့ရှိရင်တင်တော်ကြီးရာကိစ္စကြတော့လည်းတင်တော်ကြီးရာဝန်ကြီးဌာနကတခါတိချဖြစ်နေပြန်အောင်အဲ့တော့ဥပဒေတွေကလည်းသူကဝန်ကြီးဌာနအလိုက်ဒီကဏ္ဍအလိုက်ချတဲ့ခါကျတော့ဥပဒေတွေက synchronize မဖြစ်ဘူးတသားတည်းမဖြစ်ဘူးပေါ့ဥပဒေတွေက scatter ဖြစ်နေတာပေါ့ဖြစ်နေတဲ့ခါကျတော့ပြဿနာဖြေရှင်းမှုကိုဥပဒေအရဖြေရှင်းနိုင်ဖို့အတွက်အားတွေကလည်းအများကြီးလိုပါသေးတယ်ပြီးတော့တခါဝန်ကြီးဌာနတွေကပြန်ပွားနေတဲ့အခြေအနေတွေအားလုံးကလည်းကျွန်တော်တို့ဟိုကဏ္ဍတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိရင်အဖြေရှာနိုင်ဖို့အတွက်ဒီ table တစ်ခုထဲမှာဖြေရှင်းနိုင်ဖို့အတွက်ဘယ်လို့မှအားမကောင်းစေဘူးအဲ့တော့ကျွန်တော်ရဲ့အခုလက်ရှိ paper ထဲမှာလည်းကျွန်တော်တခုအစမ်းအပြုထားတာတခုကတော့ဒီ integrated resource governance ပေါ့ဆိုတော့အဲ့ဒါတော့ပူးပေါင်းပြီးတော့အရင်းမြစ်တွေအားလုံးကိုဒီအုပ်ချုပ်စီမံတဲ့ပုံစံတစ်ခုအနေနဲ့ကျွန်တော်တို့စဉ်းစားတာပေါ့ဥပမာအဖြစ်ဒီမြေယာရေဒီသစ်တောရေနောက်ပြီးတော့ဒီရေလုံငန်းနဲ့ပတ်သက်တဲ့အကြောင်းအရာတွေအားလုံးကိုကျွန်တော်တို့က resource mapping တစ်ခုအနေနဲ့စနစ်တကျစဉ်းစားပြီးတော့မှအဲ့ဒီ governance ကိုကျွန်တော်တို့အုပ်ချုပ်မှုရန်ရာတစ်ခုအနေနဲ့တည်ချစီမံခန့်ခွဲနိုင်တဲ့ပုံစံတစ်ခုဖြစ်မြောက်ရေးအတွက်ကိုကျွန်တော် advocate လုပ်ထားတာပေါ့
မြမမြေယာစီမံခန့်ခွဲရေးအကြံပြုချက်စာရန်တစောင်းကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကကမ္ဘာ့ဘဏ်ဆွေးနွေးပွဲတစ်ခုမှာတင်ပြခဲ့တဲ့ဦးအောင်ကျော်သိန်းကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်တန်းလွင်ထောင်းပါခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရဲ့ဌာနမှဦးတန်းလွင်ထောင်းစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့ VOA ကိုရေးသားပေးပို့ကြတဲ့သောရရှင်တို့ရဲ့ပေးစာတွေကိုပြန်ကြားပေးမှာဖြစ်တယ်လို့တည်တခြင်းလက်ဆောင်ကိုလည်းပေးပို့မှာဖြစ်ပါတယ်။ဒီနောက်မှာထုတ်လွှင့်ပေးမယ့်တက်ကြီးစကားအစီအစဉ်မှာတော့ဆရာဦးဝင်းဖေကဗာရီများပြောပြပေးဖို့ရှိပါတယ်
။အင်းစိန်မှာ၄နှစ်လောက်သွားနေခဲ့ရတာကိုအဲ့ဒီကိုမြင့်သိန်းဆိုတဲ့လူကအဲ့ဒါလေးလို့ပြောသွားပါလေ
။စေတနာနဲ့ဝေဖန်အကြံပေးမှုပေးမိသူတွေဘလို့တုံ့ပြန်မှုတွေနဲ့ကြုံတွေ့ကြရတယ်လဲဆိုတာကိုမကြခင်မှာဆရာဦးဝင်းဖေကပြောပြပေးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားအကြံပေးလာတဲ့သောရရှင်တွေရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်။VOA အစီအစဉ်တွေကို application ကူးယူပြီးတော့ mobile phone ကတဆင့်နားဆင်ရတာအဆင်ပြေပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ဆရာမျိုးတင်ဆိုတဲ့သောရရှင်ပဲဖြစ်ပါတယ်ဒီဝန်ဆောင်မှုတွေပေးထားတာကောင်းပါတယ်တဲ့ဒါကြောင့်မလို့ VOA ကိုလူတွေတော်တော်များများလည်းနားထောင်ပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်စစ်ဟန်ဆိုတဲ့သောရရှင်ကတော့ VOA ကိုသတင်းပေးချင်တာဘယ်လိပ်စာကိုပေးပို့ရမှန်းမသိလို့ကူညီပေးပါဆိုပြီးတော့စာရေးလာပါတယ်ဟုတ်ကဲ့ပါရှင်အခု email ရေးလာသလိုပဲကျမတို့စီကိုစာရေးပြီးတော့ပို့ပေးရင်ပို့လို့ရပါတယ်နော်စာလိုက်ကရေးမယ်ဆိုရင်တော့ VOA American အတန်းလို့လိပ်မှုပြီးတော့တစ်စစ် American တန်ယုံအမှတ်တရ30တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနဲ့ရန်ကုန်မြို့ဆိုပြီးတော့စာရေးနိုင်ပါတယ်ရှင်ဒါမဲ့ကုနာပြောသလို email သုံးလို့ရတယ်ဆိုရင်လည်းလွယ်လွယ်ကူကူပဲကျမတို့စီကိုကုနာကစာရေးတဲ့အတိုင်း email ကသာစာရေးပြီးတော့ပို့ပါနော်မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ကိုအောင်တန်းထုဖြစ်ပါတယ်ရှင်သူကသူမေးထားတာကိုပြန်ကြားပေးတာကြားလိုက်ရလို့အံ့ဩပျော်ရွှင်သွားမိပါတယ်တဲ့
အခုလေးတင်ကပဲမြန်မာပြည်ကပေးစာအစီအစဉ်မှာကျွန်တော်သိချင်တဲ့ VOA TV အတန်လွင့်ခြင်းကိုအီးမေးလ်နဲ့ရောလေလိုင်းကပါပြန်ကြားပေးလို့အထူးပဲကျေးဇူးတင်ရပါတယ်ခင်ဗျာကျွန်တော်ရဲ့မေးမြန်းချက်ကိုပထမဆုံးကြားရလို့ဝမ်းသာမိပါတယ်နောက်လည်းပဲပြန်ကြားပေးပါလို့ပြောပြစေကျွန်တော် VOA ကိုဘလောက်နှစ်သက်ဆွဲလန်းတယ်လဲဆိုရင်အင်ရှင်မတွေကိုရီးယားကားတွေဆွဲလန်းတယ်လို့ပါပဲကျွန်တော် VOA ကအစီအစဉ်အားလုံးလို့ကြိုက်ပါတယ်အထူးသဖြင့် VOA 1 of the အားလုံးရဲ့အတန်ပါရမီကိုလည်းသဘောကျတာပါလွှင့်တဲ့အစီအစဉ်တွေမှာအသုံးပြတဲ့တီလုံကအစအားလုံးကတခြားအတန်လွှင့်ဌာနတွေနဲ့ကွာခြားပါတယ်အတန်ပါရမီနဲ့ပြည့်စုံကြသော VOA ဝန်ထမ်းများကိုမြင်ကျင်လွန်းလို့လဲ VOA TV အစီအစဉ်ကိုစောင့်ကြည့်ဖြစ်ပါတယ်အရေးချင်းပြည့်စုံကြတဲ့ VOA ဝန်ထမ်းအားလုံးကြားမှာပြီးမိသားစုတာဝန်တွေကိုအပူပြင်ကင်းကင်းနဲ့ထမ်းဆောင်နိုင်ကြပါစေနောက်လည်းပဲကျွန်တော်သိလို့သမျှကိုလည်းပြန်ကြားပေးပါနော
်ဟုတ်ကဲ့ပါရှင်အလင်းသိရင်သိတယ်လို့သောရရှင်ရဲ့အစာတွေကိုအတက်နိုင်ဆုံးပြန်ကြားပေးနေပါတယ်နော်ကောင်တန်ထူဘရိုဘက်ကလည်းဆက်ပြီးတော့အားပေးဖို့ဆက်ပြီးတော့ကျမတို့စီလည်းမကြစာရေးဖို့တိုက်တွန်းချင်ပါတယ်။ကျမတို့ VOA ကတင်ဆက်ပေးနေတဲ့မကြီးမုံရဲ့အင်္ဂလိပ်စာဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်ဒီသဘောကျကြောင်းစာရေးအခုတော်လေးရရှိပါတယ်။နန်းတင်တင်များဆိုတဲ့သောရရှင်ကတော့ဒီအစီအစဉ်လေးကိုတင်ယူရတာကောင်းပါတယ်တဲ့။ဒါနဲ့ဒီမကြီးမုံရဲ့အင်္ဂလိပ်စာကတော့ဒီကျမတို့ VOA မြန်မာဝိုင်းဌာနကမကြီးမုံကအင်္ဂလိပ်စာတင်ပေးနေတဲ့အစီအစဉ်တိုးလေးပဲဖြစ်ပါတယ်။
ကြောင့်မလို့ဒီတော်ရရှင်ကတင်ရတာကောင်းပါတယ်လို့ပြောလာတာပါဒါပေမဲ့ connection ကမကောင်းတာပြဿနာလေးတဲ့ internet connection မကောင်းပါဘူးတဲ့တင်ကန်းစာတွေကို DVD နဲ့ဖြန့်ပေးနိုင်တော့ပူကောင်းမယ်ထင်ပါတယ်အခုကျမထိုင်ကြည့်နေတဲ့အချိန်ကတော့တကောင်ကျော်ည12:53ဖြစ်နေပါပြီတဲ့ဒီအချိန်မှာတော့မှ connection ကထင်ကုန်နဲ့အစီအစဉ်ကြည့်ရတာအဆင်မပြေပါဘူးဆိုပြီးတော့ဒီတော်ရရှင်နန်းတင်တင်မြရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီကိစ္စကိုကျမတို့ဒီဘက်ကနေစဉ်းစားပေးပါမယ်နော်စာရေးတဲ့အတွက်ကျေးဇူးတင်ပါတယ်။အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။ဒါနဲ့အင်္ဂလိပ်စာအစီအစဉ်ကိုနားဆင်တဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးပြီးတော့ဒီအင်္ဂလိပ်လိုသတင်းတွေဖတ်ချင်ပါတယ်လို့ရေးလာတဲ့တော်ရရှင်ရဲ့စာကိုလည်းပြန်ကြားပေးချင်ပါတယ်။တော်ရရှင်ကိုစိုးသိန်းက
VOA ခင်ဗျာမြန်မာပိုင်းမှာသတင်းအစီအစဉ်တွေကိုအင်္ဂလိပ်ဘာသာနဲ့ဖော်ပြဖို့အစီအစဉ်ရှိပါသလား။ရှိတဲ့ဆိုရင်အခုအီးမေးလ်လိပ်စာနဲ့ပို့ပေးစီလိုပါတယ်။မြန်မာသတင်းများဖတ်ရင်လည်းအင်္ဂလိပ်စာတွဲပြီးတော့လေ့လာကျင်တာကြောင့်ဖြစ်ပါတယ်မရှိသေးဘူးဆိုရင်လည်းအဲ့ဒီအစီအစဉ်ကိုထည့်ပေးပါလို့အကြံပြုပါတယ်အဲ့လိုဆိုရင်တော့ကျွန်တော်တို့လိုပရိသတ်တွေအတွက်တစ်ချက်ခုနှစ်ချက်ပြတ်အကျိုးရှိနိုင်ပါတယ
်ဟုတ်ကဲ့ပါရှင်ဟိုကျမတို့မြန်မာပိုင်းကတော့ဒီသတင်းတွေကိုအင်္ဂလိပ်ဘာသာနဲ့ဖော်ပြပေးဖို့အစီအစဉ်မရှိပါဘူးဒါပေမဲ့တစ်ခုလုပ်လို့ရတာကတော့ကိုစိုးသိန်းအနေနဲ့ကျမတို့ VOA ရဲ့အင်္ဂလိပ်ပိုင်း website ကိုသွားပြီးတော့ကျမတို့သတင်းတွေရဲ့မူရင်းသတင်းတော်တော်များများကိုအင်္ဂလိပ်လိုသွားပြီးတော့ဖတ်ရှုနိုင်ပါတယ်ဆိုတော့ကျမတို့စီကဘယ်မှလို့သတင်းသူတို့တင်ထားပေးတဲ့အင်္ဂလိပ်လိုသတင်းနှစ်မျိုးကိုနှိုင်းယှဉ်ကြည့်လို့ရပါတယ်ရှင်ကျမတို့ VOA ဌာနအင်္ဂလိပ်ပိုင်းသတင်းတင်ဆက်မှုအစီအစဉ်ရဲ့ website လိပ်စာက www.voanews.com ဖြစ်ပါတယ်။အဲဒီမှာနောက်ဆုံးရအင်္ဂလိပ်သတင်းတွေကိုတို့နေ့စဉ်တင်ပေးနေတာပါ။စူးစမ်းကြည့်ပါဦးနော်။အစီအစဉ်သစ်တစ်ခုထုတ်လွှင့်ပေးဖို့အကြံပေးလာတဲ့သောရရှင်ကတော့မိုးကိုကျော်ဆိုတဲ့သောရရှင်ဖြစ်ပါတယ်။ဒီသောရရှင်ကဖြစ်နိုင်ရင် internet သုံးဆွဲနည်းအခြေခံကစပြီးတော့မြန်မာလိုတင်ကြားပေးတဲ့ဆရာတွေနဲ့တင်ကြားပေးဖို့အကြံပြုချင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်။internet တို့ computer တို့ဆိုတာကဒီမျက်စိနဲ့မြင်နေရပြီးတော့တကယ် computer ရှင်းမှာ live လောက်ကြည့်မှလွယ်ကူတက်မြောက်တာမလို့ဒီကျမတို့လေးလိုင်းကတော့တင်ပေးဖို့တိတ်ပြီးတော့အဆင်ပြေမယ်မထင်လာပါဘူးเนาะဒီ computer ကျွမ်းကျင်သွားတဲ့အစ်စ်မှာပညာရက်တစ်ခုခုနဲ့ပတ်သက်ပြီးတော့ဆွေးနွေးကျင်နေဆိုရင်တော့ဒီသူတို့ပညာရှင်အချင်းချင်းနားလည်တဲ့စကားလုံးပုံစံမျိုးနဲ့တော့လေးလိုက်ရနေဆွေးနွေးလို့ရမယ်ထင်ပါတယ်ခုနကပြောသလိုမသိတဲ့လူကိုကွန်ပျူတာသုံးဆွဲနည်း internet သုံးဆွဲနည်း online သုံးဆွဲနည်းကိုဘာမှမမြင်ရဘဲနဲ့လေးလိုက်ကနေသင်ကြားပေးဖို့တော့တိတ်ပြီးတော့ဖြစ်နိုင်မယ်မထင်ပါဘူးရှင်internet ဆိုလို့ဒီ IT နည်းပညာနဲ့ပတ်သက်တဲ့အစီအစဉ်တစ်ခုကျမတို့ VOE ကထုတ်လွှင့်ပေးနေတယ်ဆိုတာလဲကိုမိုးကိုကျော်သိမယ်ထင်ပါရဲ့နော်ကျမတို့အပတ်စဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်မှာ internet နည်းပညာနဲ့ပတ်သက်တဲ့အစီအစဉ်တွေကိုမကြာခဏအထည့်သွင်းပြီးတော့တင်ဆက်ပေးနေပါတယ်အဂရိလိုက်စားမှုအပအဝင်သရရှင်နေနေစဉ်ကျင်လည်ရပွားမှာကြုံတွေ့နေရတဲ့အဖြစ်အပျက်တွေကိုရင်ဖွင့်ရေးသားလာကြတဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုတော့သရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတပုတ်နဲ့ဖျော်ဖြေပေးချင်ပါတယ်American ပြည်အောင်စု Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်4ချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ John Legend တည်ဆူထားတဲ့ All of Me ဆိုတဲ့သချင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
What would I do without your smart mouth drawing me in and you kicking me out you got my head spinning no kidding I can't pin you down what's going on in that beautiful mind I'm on your magical mystery ride and I'm so dizzy don't know what hit me but I'll be all right My head's underwater, but I'm breathing fine. You're crazy and I'm out of my mind. Cause all of me loves all of you. Love your curves and all your edges. All your perfect imperfections. Give your Give my all to you. You're my end and my beginning. Even when I lose, I'm winning. Cause I give you all of me. And you give me all of you. Oh, How many times do I have to tell you? Even when you're crying, you're beautiful too. The world is beating you down. I'm around through every mood. You're my downfall, you're my muse. My worst distraction, my rhythm and blues. I can't stop singing, it's ringing in my head for you. My head's underwater, but I'm breathing fine. You're crazy and I'm out of my mind. 'Cause all of me loves all of you. Love your curves and all your edges, all your perfect imperfections. Give your all to me, I'll give my all to you. You're my end and my beginning, even when I lose I'm winning. 'Cause I give you all.
John Legend ဒီဆိုထားတဲ့ All of Me ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်တခြင်းဖြစ်တဲ့မြန်မာတခြင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ဖျော်ဖြေပေးသွားဖို့ရှိပါတယ်နော်။အခုတော့အချိန်ရသလောက်သောရရှင်ရဲ့ရင်ဖွင့်စာတွေကိုကျွန်မဖော်ပြပေးသွားချင်ပါတယ်။ပထမအဦးဆုံးပဲခူးတိုင်းဒေသကြီးကြောက်တကားမြို့နယ်ဖရိုမြို့ကသောရရှင်တယောက်လမ်းမီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်ရှင်။
ကျမတို့မြို့မှာအများသူငါသွာလာရေးအဆင်ပြေအောင်နဲ့ဒူးဆိုက်မှုတွေညှော်နှဲအောင်ရည်ရွယ်ပြီးလမ်းမီးကြောင်းတွေကိုအများပြည်သူကကိုထူကိုထားတက်ဆင်ပေမဲ့လမ်းမီးကားတွေကိုစီမင်တာဝန်ခံကလျှက်စစ်ရုံးမှာဒီလမ်းမီးအချောင်းကြီးအပြည့်မီးခိုမပေးဆောင်ပေးလို့လမ်းမီးတက်ခိုင်းတဲ့သူတွေကပဲလမ်းမီးခွန်ကိုစောင့်နေကြရပါတယ်ဘရိုမြို့စီမင်တာဝန်ခံကကြောက်ရကားမြို့နယ်စီမင်ရုံးမှာအခုနှစ်ဘတ်ဂျက်အတွက်တင်ပြတောင်းခံထားတယ်ဆိုပေမဲ့မြို့နယ်စီပင်ရုံးမှာခောက်ရိုးချိုးအမှုကျင့်တွေကိုမစွန့်လွတ်နိုင်တဲ့အရာရှိတွေကြောင့်နောက်နေကြံ့ကြာမှုတွေဖြစ်နေရပါတယ်။စီပင်ကိုပေးဆောင်နေရတဲ့အခွန်တွေမှာမိခွန်ပါပေမဲ့လို့အခုလိုလုံနေတဲ့ပုံတွေကအခွန်ရင်ကျေးမှုထွန်းကားအောင်လုပ်မယ်လို့ပြောနေတဲ့အစိုးရအဖွဲ့ဝင်တွေကိုတန်တရားဖြစ်မိပါတယ်။ဒီလိုပြုမှုတွေကြောင့်အခွန်ရင်ကျေးမှုမထွန်းကားပဲအရင်စစ်ဆေးရလက်ထက်ကထက်တောင်အခွန်ရှောင်ရင်တဲ့သူတွေပိုများလာနိုင်တယ်ဆိုတာသမရကြီးဦးသိန်းစိန်စီမင်တရားရေးဝင်ကြီးများတာဝန်ရှိသူများသိစေဖို့ရည်ရွယ်ပြီးတော့ VOA မြန်မာပြည်မှပေးစာကဏ္ဍကနေတဆင့်တင်ပြပေးစီချင်ပါတယ်ရှင်
။ဒါကတော့ပဲခူးတိုင်းဒေသကြီးကြောက်တကားမြို့နယ်ဖရိုမြို့ကဒီလမ်းမီတက်ဆင်ခြင်းနဲ့ပြည်သူတွေအနေနဲ့ကိုယ်စီရိတ်ကိုခံနေရပါတယ်ဆိုပြီးတော့သောရရှင်စာရေးပြီးတော့တက်ဆိုင်ရာသိစေဖို့အတွက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။ဒီခီးသွားလာရတာအဆင်မပြေလို့ပါဆိုပြီးရေးလာတဲ့လေရင်စီခီးတဲ့တယောက်ရဲ့ရင်ဖွင့်စာကိုလည်းပြောပြပေးချင်ပါသေးတယ်။သူကကျွန်တော်ကတော့ကော့တောင်းမြို့မှာနေထိုင်တဲ့ကော့တောင်းမြို့သားတဦးဖြစ်ပါတယ်တဲ့။လေရင်ခီးစဉ်တွေဝန်ဆောင်မှုကောက်ခံထားပေမဲ့လေရင်စီခီးသွားတွေရဲ့အခြေခံလိုအပ်ချက်တောင်မှဖြည့်ဆည်းမပေးထားပါဘူးဆိုပြီးဒီတော်ရရှင်မကြင်မနဲ့အစောတကတက်လာတာဖြစ်ပါတယ
်။ကျွန်တော်ကကျွန်တော်မြို့ကနေအလုပ်ကိစ္စနဲ့တခြားမြို့တွေစီကိုလေရင်ခီးခဏခဏသွားရပါတယ်။အဲ့လိုခီးသွားတိုင်းကော့တောင်းလေစိတ်မှာအဆင်မပြေမှုအခက်ခဲတွေကြုံတွေ့ရလေရှိပါတယ်အဆင်မပြေမှုများစွာတဲ့ကအဆင်မပြေမှုကိစ္စတချို့ကိုပြောရမယ်ဆိုရင်တော့ကော့တောင်းလေစိတ်မှာလေရင်စီးခီးသွားပြည်သူများအပေါ့အလေးသွားကြတဲ့အိမ်သားတွေကတန့်ရှင်းမှုမရှိပါဘူးအခုလိုတန့်ရှင်းမှုမရှိတဲ့အပြင်အိမ်သားတက်သူတွေအသုံးပြုဖို့အိမ်သားထဲမှာလက်သုပ်ဆက်ကူတ िश ူးတွေထားပေးတာလည်းမရှိပါဘူးလက်ဆေးဖို့ဘေးစင်မှာလည်းတိုက်စရာဆက်ပြာမရှိပါဘူးဒီလိုဖြစ်တာကတခါတလေမဟုတ်ပဲအမြဲတမ်းလိုဖြစ်နေတာပါကျွန်တော်ခီးသွားတဲ့နေ့နဲ့ VIP ခီးစဉ်လိုအထူးအရေးကြီးတဲ့ပုဂ္ဂိုလ်တွေကော့တောင်းမြို့ကိုလေကြောင်းခီးနဲ့လာတဲ့နေ့နဲ့တိုက်ဆိုင်ရင်တော့အခုကျွန်တော်ပြောတဲ့လိုအပ်ချက်တွေကိုဖြည့်ဆွတ်ပေးရတာမျိုးနဲ့ကံကောင်းထောက်မှစွာကြုံခဲ့ဘူးပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးပို့ဆောင်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့လေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်တို့ကိုမေးမြန်းချင်တာတစ်ခုရှိပါတယ်ကျွန်တော်တို့လေရင်စီးခီးသွားပြည်သူတွေစီကနေခီးသည်တူကိုဝန်ဆောင်ကအနေနဲ့တထောင်ကျက်စီလေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကိုပေးဆောင်ရပါတယ်။အဲ့ဒီလိုပေးဆောင်ထားပေမဲ့အဲ့ဒီအခကြေးငွေတွေနဲ့ဒီလိုအသေးမွားကိစ္စတွေအတွက်တောင်ဝန်ဆောင်မှုမပေးနိုင်ကြဘူးဆိုတော့ဒီငွေကြေးတွေကိုဘယ်နေရာတွေမှာအသုံးချနေလဲလို့လေရင်စီးခီးသွားပြည်သူအများရဲ့ကိုစား VOA ကနေတဆင့်မေးမြန်းပေးရစေခင်ဗျာ။
သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။မ ရတားဒေးလက်ဆောင်ပေးပို့လာတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးပါဦးမယ်VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရပွားမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်အခုတော့ဒေးတောင်းလာတဲ့သရရှင်တွေကိုအလှည့်ပေးကြပါတယ်ပြည်မြို့ကိုရောက်နေတဲ့သားငယ်လေးအဘရိုခေါ်မောင်ဇော်ရဲထက်နိုင်ပြီးတော့တငယ်ချင်းရဲထွန်းလင်းခင်ဝင်းမွန်ခင်စောထရီထီထီမြင့်တို့အတွေ့တငယ်ချင်းရခိုင်ပြည်နယ်တန်ရွဲမြို့တပြူချိုင်ရွာကကိုကျော်နိုင်ဝင်းကမြစ်တာဒေးလက်ဆောင်ပေးပို့ပါရယ်တငယ်ချင်းနေနဲ့တားလေးတွေဟန်ထွန်းရဲ့ရင်နာရဲဧပြီဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့ဒီသောရရှင်တောင်းဆိုလာပါရယ်ရှင် VOA ကိုနေတိုင်းဖုန်းတွေခေါ်ပြီးတော့တခြင်းတောင်းတဲ့သောရရှင်တယောက်ကတော့ထိုင်းနိုင်ငံရောက်ကိုဆွန်မင်းထုပဲဖြစ်ပါရယ်သူကတားလေးဆွန်မင်းထုကပဲခူးတိုင်းတောင်ကိုခရရင်ထန်းတပင်မြို့နယ်စပယ်ကြီးကျေးရွာအုပ်စုပြက်ကလေးကျေးရွာမှာနေထိုင်တဲ့မေမေဒေါ်တန်းရွဲ့နဲ့ဖေဖေဦးစိုးမြင့်အတွဲဆိုပြီးတော့မြစ်တာဒေးလက်ဆောင်တပုတ်ပါလာတာပါဟုတ်ကဲ့ဒီတော်ရရှင်ဒေးတောင်းစာကိုတော့ကျွန်မမြန်မြန်လေးပဲဖော်ပြပေးလိုက်ပါရနော်တယ်လီဖုန်းဘိုးတွေလည်းတော်တော်လေးကုံရွက်မယ်ထင်ပါတယ်ရှင်ဒီတော့ဒီတပတ်ဒီကုနာတော်ရရှင်ရခိုင်ပြည်နယ်တပြူချိုင်ရွာကကိုကျော်နိုင်ဝင်းတောင်းဆိုထားတဲ့အစိုးရဟန်ထွန်းတီဆိုတဲ့ရင်နာရဲဧပြီဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်အေဗီလာလည်းမကြခင်ရောက်လာတော့မယ်ဆိုတော့ဒီသချင်းလေးကိုအချိန်ခါနဲ့တိုက်ဆိုင်ပြီးတော့တော်ရရှင်လေးခံစားနားဆင်နိုင်ချင်ပါတယ်နော
်ဒီရနူတော့ပွင့်ဝင်တွေဦးမောင်
ဆိုတဲ့တခြင်းနားဆင်ခဲ့ကြရပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါ။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။နာနေမေပြောင်းနေပြောင်းတိုင်းရဲ့သူတော်ပြီးချမ်းသာလေ။ရင်ခေါင်းစွာချီယူခဲ့တာ။ဒီဘဝကြီးပေါ်ပြီးခုမှမတိုက်တတ်တယ်
ကနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းကိုလည်းစာရေးဆက်သွယ်ချဖို့ပြောချင်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့လိပ်စာ VOE မြန်မာပိုင်းအစီအစဉ်ကိုစာရေးသားဆက်သွယ်လို့ကြရတယ်ဆိုရင်တော့ VOE မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်းကမာရွံ့မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှည့်ပါ။ဒီသတင်းပတ်တက်ကြီးစကားအစီအစဉ်မှာတော့မြန်မာနိုင်ငံမှာစေတနာနဲ့ဝေဖန်အကြံပေးမိသူတွေဘလို့တုံ့ပြန်မှုတွေတွေ့ကြုံရတတ်တယ်လဲဆိုတော့စိတ်ဝင်စားစရာအဖြစ်မှန်တချို့အကြောင်းကိုဆရာဦးဝင်းဖေကတင်ပြထားပါတယ်ရှင
်။ဒေါက်တာရှင်များခင်ဗျာဒလောစီကဝင်းဖေသွားနေကြလဖေးဆိုင်မှာလူတွေသိကြနေလို့ဝင်းဖေလဲ၄ယောက်ထိုင်စပွဲမှာတခြားဒဇင်းတယောက်နဲ့အတူထိုင်ရပါတယ်ခဏနေတော့ဝင်းဖေတို့ဇပွဲကိုနောက်တယောက်ထပ်ရောက်လာပြီးတော့မျက်နှချင်းဆိုင်မှာထိုင်နေသူစီမှာခဏထိုင်နိုင်ပါသလားလို့ခွင်တောင်းပါလေဝင်းဖေရဲ့ဇပွဲကလူကလေထိုင်မှာထိုင်မှာလို့ပြောရင်သူမေ့နေတဲ့မိတ်ဆွေတယောက်မှတ်ပြီးတော့ဘာစားပြီးပြီလေတခုခုစားပါလားလို့ဖိတ်ခေါ်ပါတယ်ဒီတော့ခွင်တောင်းပြီးလာထိုင်တဲ့လူကသူ့နာမည်ကိုအေးလို့ခေါ်ပါတယ်တဲ့ဒီတော့တယောက်ကလည်းသူ့နာမည်မြင့်သိန်းလို့ပြန်ပြောပါတယ်ကိုအေးကကိုမြင့်သိန်းကိုကျေးဇူးတင်စကားပြောခြင်းလို့ပါတဲ့ဝင်းဖေလည်းစားရင်တော့ရင်သူတို့နှစ်ယောက်ရဲ့ဆက်ဆံရေးကိုစိတ်ဝင်စားနေမိပါတယ်ကိုအေးကသူဟာကိုမြင့်သိန်းဒီလက်ဖက်ဆိုင်မှာလာလာပြီးစားတာတောက်တာကိုမလမ်းမကန်းကနေပြီးတော့မကြာခဏတွေ့ဘူးမြင်ဘူးနေတဲ့အကြောင်းနန်းကြီးမုံဒီတို့ခေါက်ဆွဲနန်းပြားကြီးတို့မှာစားရင်နဲ့အတူတွဲပေးတဲ့ကြက်ပြုတ်ကြီးဟင်းညိုတဲ့ကိုသမီးသည်ညစ်ညစ်ထဲ့ပြီးတော့တောက်တာကိုတွေ့တွေ့နေရတဲ့အကြောင်းသူ့အနေနဲ့ကတော့ကြက်ပြုတ်ရီဟင်းညိုဟာသူ့ဟာသူအလွန်ကောင်းနေပြီဖြစ်တဲ့အတွက်သမီးသည်ညစ်ထဲ့လိုက်တာဟာကြက်ပြုတ်ရီရဲ့အရသာကိုအကြီးအကျယ်ဖြစ်စည်းပြစ်လိုက်တာပဲလို့တွေးပြီးစိတ်အနှောက်ယှက်ဖြစ်ဖြစ်နေခဲ့တဲ့အကြောင်းဒါပေမဲ့ကိုမြင့်သိန်းကိုကြည့်လိုက်တော့လေသမီးရီညစ်ထားတဲ့ကြက်ပြုတ်ရီကိုအရသာခံပြီးတော့မင်းမင်းရှက်ရှက်တောက်တောက်နေတာကိုတွေ့ရတဲ့အကြောင်းအဲ့ဒါကြောင့်မနေ့တနေ့စီကတော့သူလဲကြက်ပြုတ်ရည်တဲ့ကိုသံမြရည်ညစ်ထဲပြီးတောက်ကြည့်တဲ့အကြောင်းပထမတော့ဟင်းညိုမဟုတ်တော့ပဲချင်ရည်ကလေးတောက်ရတာလို့ပါပဲဆိုပြီးဘာမှသိပ်မဆမ်းမဘူးလို့ထင်တဲ့အကြောင်းဒါပေမဲ့သူစားနေတဲ့နန်းကြီးမုံဒီတဲ့ကစီကျက်နဲ့ပဲမှုအကောင်းစားကြောင့်စိတ်နေတဲ့အရာသာမှ เจ็บอยู่ยีชิมพงมิวงลีกูจานยาบีตอกไล่เดะคามามาดูเรอะยะดาหนึ่งမျိုးเยอเปียนอหลันอะอีพีซีเรตะบอกูตั้วตุ่ยเดะจองอ้ายะปายะเปียวนี่บาเรโกเมนติงกะไลท์เทนไลท์บิรอยีม้อเยดะลောက်เนี่ยเมียรอเจซุตินเสียมะรู้บ่าวูโลเปียนเปียวบาเรดิรอโกเอกะเอรี่หลูรอมะหุเดะจองตุ่นีเนกะรอตุ่ใต้ใจนี่เดะเจ็บอยู่ยีกูตันมะดิญิ่ถะบี ဖြစ်စီပစ်တယ်ဆိုတဲ့အတွေးဟာသူကိုယ်တိုင်လက်တွေမှာအမြင်တစ်မျိုးပြောင်းသွားခဲ့ရတဲ့အကြောင်းဒါကြောင့်တစ်ဆက်သေးသူ့အကြိုက်သူ့အယူဆသူ့အနော်မတိတွေကိုပြန်ပြီးတော့စစ်ဆေးကြည့်ဖို့သတိရလာတဲ့အကြောင်းပြောရရင်ညာလင်းတစ်ခုပွင့်လာတယ်လို့မြင်းလာမိတဲ့အကြောင်းဒါကြောင့်သူ့ရဲ့ကိုယ်ပိုင်ယူဆအနော်မတိတွေကိုလက်တွေပြန်ပြီးတော့သုံးသပ်မိတဲ့အကြောင်းဆန့်ကျင်ဘက်တွေကိုလည်းသုံးသပ တော့မှတလေးတစားနှုတ်ဆက်ပြီးခွက်ခွာသွားပါလေကြားလိုက်မြင်လိုက်ရတာကိုသိပြီးတော့ကျေနပ်ကြည်နူးမိတဲ့အတွက်အဲ့ဒီကိုအေးဆိုတဲ့လူဟာဘာမှမကြည်ကျေလာတဲ့ကိစ္စကလေးတစ်ခုအတွက်တောင်းကျေးဇူးတိတာလိုက်တာနော်လို့ပြောမိပါတယ်ဒီတော့ကွန်မြင်သိန်းကအသံမထွက်ဖဲရီးပါတယ်ကျေနပ်လူလားမကျေနပ်လူလားလောင်ရီရီတာလားဆိုတဲ့တန်လျာစိတ်ကြောင့်မို့ဝင်းဖေကကွန်မြင်သိန်းကိုကြည့်မိပါတယ်အဲ့ဒီလိုဖြစ်သွားတာကိုကွန်မြင်သိန်းကလည်းရိပ်မိသွားပုံရပါတယ်ကျွန်တော်ယီမိတာဒီလိုပါဗျာတဲ့တချိန်ကကျွန်တော်ကအများပြည်သူအတွက်စီမံကိန်းတစ်ခုဟာအတော်ကြီးကိုလွဲချော်နေတဲ့အတွက်အများပြည်သူလည်းဒုက္ခရောက်အားလုံးကလည်းမကြိုက်ကြလို့စေတရာနဲ့ဝေဖန်အကြံပေးဘူးတဲ့အဲ့ဒါဗျာတဲ့ကျွန်တော်အင်းစိန်မှာ၄နှစ်လောက်ကြာပြီးနေလိုက်ရတယ်တဲ့အဲ့ဒါကလေးကိုတွေးမိလို့ရီမိတာပါတဲ့အင်းစိန်မှာ၄နှစ်လောက်ကြာနေခဲ့ရတာကိုအဲ့ဒီကိုမြင့်သိန်းဆိုတဲ့လူကအဲ့ဒါလေးလို့ပြောသွားပါတယ်ဆက်လက်တင်ပြပါမယ်။ကြားမှာချမ်းသာကြပါစေ။ကျွန်တော်ဝင်းဖေပ
ါ။ဆရာဝင်းဖေပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ11:00နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗီယိုရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်ရှင
်။မြန်မာနိုင်ငံမှာပြည်လုံးချွတ်တကောင်စင်းကိုဒီကနေ့စတင်ကောက်ခံပါတယ်။နှစ်ပေါင်း30အတွင်းပထမဆုံးတကောင်စင်းကောက်ယူမှုအတွင်းမှာမြန်မာနိုင်ငံနဲ့နေမိတ်ထဲမှာရှိသမျှလူတိုင်းကိုစည်းရင်းယူမှာဖြစ်ပါတယ်။ထိုင်းနိုင်ငံလူမျိုးစုနိုင်ငံသားဟုတ်မဟုတ်စတဲ့အကြောင်းတွေနဲ့သက်ဆိုင်မှုမရှိဘဲစည်းရင်းကောက်ရမှာပါ။ဒါပေမဲ့ဒီတကောင်စင်းကောက်တဲ့အခါမှာရိုဟင်ဂျာဆိုတာကိုထည့်သွင်းမှာမဟုတ်ဘူးလို့သမ္မတပြောခွင့်ရသူဦးရဲထွတ်ကပြောခဲ့ပါတယ်။တခါလေရင်ပြန်တမ်းမှုကိုမှတ်တမ်းတင်တဲ့ Black Box ကိုရှာဖွေနိုင်မဲ့ American လို့အစစ်မြစ်နည်းပညာသုံးဆက်တက်ထားတဲ့ Australia စစ်သမောတစီဟာပျောက်နေတဲ့မလေးရှားလေကြောင်းလိုင်းလေရင်ကိုရှာဖွေဖို့သွားနေပြီလို့ Australia တာဝန်ရှိသူတွေကပြောပါတယ်။လေရင်ပြတ်ကျခဲ့တာဖြစ်နိုင်တယ်လို့ခန့်မှန်းရတဲ့နေရာစီကို Black Box ရှာတဲ့ဆက်တက်ထားတဲ့ HMAS Ocean Shield စစ်သည်မော်ရောက်ဖို့ရက်အနည်းငယ်ကြာမှာဖြစ်ပါတယ်။ Australia နိုင်ငံ Perth မြို့ရဲ့အနောက်ဘက်အိန္ဒိယသမုဒ္ဒရာတွေကကျယ်ပြောလာတဲ့နေရာမှာသင်္ဘော၁၀စီးလေရင်၁၀စီးသုံးပြီးတော့လေရင်ပြောက်ကိုဒီကနေ့တနင်္ဂနွေနေ့မှာရှာကြပါတယ်။တစ်ချိန်တည်းမှာပဲဒီဒေါသထွက်နေကြတဲ့တရုတ်မိသားစုဝင်ဒါဆင်နဲ့ချီဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့စီကိုဒီကနေ့ရောက်လာကြပါတယ်။မြောက်ကိုရီးယားအစိုးရကပယ်ထိန်တဲ့ဒုံးကျည်တွေလက်တလောပြစ်လွတ်ခဲ့တဲ့အပေါ်မှာဒီကုလသမဂ္ဂလုံခြုံရေးကောင်စီကအပြစ်တင်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကနျူကလ িয়ার ဆန်တက်မှုကိုပုံစံတင့်နေလို့မယ်လို့ချိန်ချောက်လိုက်ပါတယ်။ယူကရိန်းကိစ္စနဲ့ပတ်သက်လို့တန်တမာရေးရအဖြေရှာဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်ထဲကဒီပြန်မေးဆွဲခံထားရတဲ့သူတို့ရဲ့သတင်းနှစ်ယောက်ပြန်လွတ်လာပြီလို့စပိန်ကEl Mundo သတင်းစာကပြောပါတယ်။တခါတူရကီနိုင်ငံမှာတော့ဒေသန္တရရွေးကောက်ပွဲတွေကျင်းပတဲ့ဒီကနေ့မှာပဲဒီရွေးကောက်ပွဲအကြမ်းဖက်မှုတွေကြောင့်မို့လို့ရှစ်ယောက်သေဆုံးသွားပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။အစီအစဉ်ထုတ်လို့ရေးမှုကတော့မန္နနာချမ်းဖြစ်ပါတယ်ရှင်။ အင်ဂျင်နီယာကတော့ဝက်ကနာရောဘတ်ဖြစ်ပါတယ်။ VOA American အတံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA 1.2 1.3 များကကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.